Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ23ရက်တောက်ကြနေ့ညဘက်9:00နာရီ90မိနစ်အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါရှင်။ကျမကသင်ကီထိုက်ပါ။အမေရိကန်နိုင်ငံတွင်းကတန်းနဲ့ချီတဲ့တရားဝင်ဆက်ရွက်စရမ်းမရှိသူတွေကိုယာယီအလုပ်လုပ်ကန်ခွင့်ထုတ်ပေးမယ်။လူဝင်မှုကြီးချက်ရေးဥပဒေပြင်ဆင်မှုကိုသမ္မတအိုဘားမားကြေညာလိုက်ပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာတော့အီဘိုလာကူးစက်မှုအဆုံးသတ်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ်ရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုပြောပြပေးဖို့ရှိပါတယ်
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းဆောင်းပါးတွေထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီ
းတွေ့ရင်တစ်ခုတည်းရှိပါတယ်။ဒါလွတ်တော်ရဲ့အဆုံးပဲ။တချို့ကိစ္စလေးတွေထွင်းချက်အနေနဲ့တော့ဒီ referendum ပြီးလို့ရှင်ဘယ်လိုကိစ္စတွေတော့လွတ်ပြီးနိုင်မှာဆိုတာလွတ်တော်ရဲ့
မြန်မာနိုင်ငံပြည်တော်စုလွတ်တော်နိုင်ကသူရဥွှေမန်းပြောရတာကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါခုတော့အရင်ဆုံးတောက်ကြနေထိတ်တန့်ရောက်တဲ့တွင်ကိုမတိုင်ရင်ထက်ကအကြေညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားကနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပြင်ဆင်မဲ့သူ့ရဲ့အမိန့်ကိုလူမှုစုဝေးထောက်ခံမှုရရှိရတဲ့အတွက်ဒီကနေ့မှာလာစပီကတ်ကိုသွားရောက်နေပါတယ်အမေရိကန်ပြည်ထောင်စုအတွင်းတန်းနဲ့ချီတဲ့တရားဝင်ဆရာဆရာမရှိသူတွေကိုဌာနေပြန်ဖို့မဲ့အရေးယုတ်သိမ်းပေးမယ်သမရရဲ့အစီအစဉ်ကိုအမေရိကန်နေကြယုံကြည်လာစေဖို့ရည်ရွယ်ပြီးစီယုံပွဲတစ်ခုကိုသမရအိုဘားမားကလုပ်ဖို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့တရားဝင်ဆက်ရက်ဆက်ရက်အထောက်အထားမရှိသူတွေကိုဌာနေပြန်ပို့မဲ့အရေးချင်းချောက်မှုကိုခေတ္တရုပ်သိမ်းလိုက်တဲ့လူဝင်မှုကြီးကြပ်ရေးအဓိကချတဲ့ပြုပြင်ပြောင်းလဲမှုကိုအမေရိကန်သမ္မတဘရက်အိုဘားမားကမနေ့ကျသာရင်းနှီးနှောင်းပိုင်းမှာကြေညာလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုပြသတဲ့အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ယူကရိန်းနိုင်ငံခီးစဉ်အတွင်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ဝန်ကြီးချုပ်အဆင်နီရဲ့ဆင်ယူရိုနှုတ်လုံးနဲ့တွေ့ဆုံမှာဖြစ်ပါတယ်။လောလောဆယ်ရုရှားကျောရနောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေဟာလက်နက်အပြင်အသားစီးရနေတဲ့အချိန်ယူကရိန်းစစ်တပ်ကိုအမေရိကန်အနေနဲ့လက်နက်ထောက်ပံ့ပေးရေးပေးသင့်မပေးသင့်သဘောထားကွဲပြားနေချိန်မှာအခုလိုဒုတိယသမ္မတဂျိုးဘိုင်ဒန်ရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။အီဗလာကစာကရက်ယူကရိန်းပြည်ပခါမှာလူပေါင်း 4,300 ကျော်တေဆုံးခဲ့ရပြီမဲ့လဲဆေးအရာပြဿနာဖြစ်ရှင်းနိုင်မယ်လို့မယူဆသေးတဲ့အကြောင်းအင်ဗျူရောအဆင့်မြင့်အရာရှိကဂျာတာဘရီနေမှာပြောပါရယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာပြန့်နှံ့ကူးစက်မှုအဆုံးသတ်သွားပြီလို့ကမ္ဘာ့ကျန်းမာရေးဖွဲ့ကြီး WHO ကကြေညာလိုက်ပါရယ်ကွန်ဂိုနိုင်ငံတွင်းမှာအီဘိုလာကူးစက်မှုကြောင့်အနည်းဆုံးလူ49ဦးတို့တေဆုံးခဲ့ရတာဖြစ်ပါတယ် WHO ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာကူးစက်ခံရမှုအသစ်တွေ့ပြီးနောက်အမြင့်ဆုံးရောဂါပိုးရှင်သန်နိုင်တဲ့ရက်အပိုင်းခြား20ဆဖြစ်တဲ့42ရက်ကြာအထိအီဘိုလာကူးစက်မှုမတွေ့ရတော့တာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင
်။ဟောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုမတင်ရင်ထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ခုတော့တိတက်မင်းမြန်ခန့်တစ်ခုတင်ဆက်ပါမယ်။မြန်မာနိုင်ငံပြည်ထောင်စုလွတ်တော်နိုင်ကသူရဥွှေမန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာလာမယ့်2015ရွေးကောက်ပွဲအပြီး2016နိုဝင်ဘာလပိုင်းမှာဖွဲ့စည်းမယ့်လွတ်တော်အသစ်မှာအတည်ပြုပေးရမယ်ဆိုတဲ့အကြောင်း VOA ကိုတိတက်ထပ်မံရှင်းလင်းခဲ့ပါတယ်။အရေးကြီးတဲ့ပြင်ဆင်မှုတွေဖြစ်တဲ့အတွက်ဥပမာအားဖြင့်ပြည်내အစိုးရဝန်ကြီးချုပ်ခန့်အပ်မှုမျိုးတရားသူကြီးအဖွဲ့ရွေးချယ်မှုမျိုးစတဲ့ကိစ္စမျိုးတွေမှာအခုလွတ်တော်တက်တန်းအတွင်းရုတ်တရက်ပြင်ဆင်လိုက်ရင်လက်ရှိအစိုးရတရားရေးကဏ္ဍစတာတွေမှာရှုပ်ထွေးမှုတွေဖြစ်လာလိမ့်မယ်လို့သူရဥွှေမန်းကပြောပါရယ်လက်ရှိလွတ်တော်အတွင်းဆွေးနွေးနေတဲ့ပထမပုံမှန်59ဆလုံးပြင်ဆင်ရေးပါတပါရဲပါရမိုအကယ်၍ပြင်ဆင်ရေးအတည်ပြုခဲ့ရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒုတိယသမ္မတအဖြစ်အမည်စီရင်တင်တွင်းခွင့်သမ္မတအဖြစ်ရွေးချယ်ခံခွင့်ရှိမရှိဆိုတာတွေကိုပါနောက်လာမယ့်လွတ်တော်အတိတ်အစပိုင်းမှာတပါရဲအတည်ပြုပေးဖို့ရနိုင်မှာဖြစ်တယ်လို့ပြောပါရယ် POA ဌာနမှဦးတန်းလွင်ထွန်းကနေပြည်တော်လွတ်တော်မှာသွားပြီးတွေ့ဆုံမေးမြန်းခဲ့တာပါ
โอเคมิงลาบาครับพี่เนี่ย
ครับมิงลาบา
โอเคกูลาแม้25ရက်นี้ที่เยดิจีซื้อนี่နေကြတဲ့အကြောင်းအရာကဒီလွတ်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ရေးမှာအဓိကကြတဲ့ပုံမှန်436ပြင်ဆင်ရေးမှာအကျိတ်နဲ့ညှိနှိုင်းနေကြတဲ့အကြောင်းအရာလေးတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌကြီးကိုယ်တိုင်လည်းသတင်းစာရှင်းလင်းပွဲတစ်ခုမှာဒီပြင်ဆင်မှုတွေဟာလာမယ့်လွတ်တော်တက်တန်းပေါ့နော်ရုပ်ောက်ပွဲအပြီးလာမယ့်ကလပ်ဟို2015လေးရုပ်ောက်ပွဲအပြီးလာမယ့်လွှတ်တော်တက်တန်းကြမှာအကောင့်ထဲပေါ်လာမယ်ဆိုတဲ့သဘောမျိုးကိုပြင်မမှာနားလည်မှုတွေရှိနေပါတယ်။အဲတော့ဥက္ကဋ္ဌအနေနဲ့အဲ့ဒီကိစ္စလေးကိုနည်းနည်းလေးအရင်ဆုံးပြင်ပြပါလားခင်ဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေဟာ
ဟုတ်ကဲ့
2008ခုနှစ်မေလမှာ referendum လုပ်ပြီးတော့အတည်ပြုခဲ့တယ်
ဟုတ်ကဲ့
ဒီဥပဒေဟာ2015 တဆယ်ရွေးကောက်ပွဲပြုလုပ်ပြီးရွေးကောက်ပွဲရတဲ့ရလက်တွေပေါ်မူတည်ပြီး2012ခုနှစ်ဇန်နဝါရီလ31ရက်နေ့မှာပြည်ထောင်စုလွှတ်တော်ကျင်းပတယ်အဲ့ဒီပြည်ထောင်စုလွှတ်တော်ကျင်းပတဲ့အချိန်မှာ2008ဖွဲ့စည်းပုံအချိန်ကဥရယာအသက်ဝင်ပါတယ
်ဟုတ်ပါတယ
်အဲ့ဒါကြောင့်အခုလွှတ်တော်ထဲမှာဆွေးနွေးနေတဲ့ဖွဲ့စည်းပုံအချိန်ကဥပဒေပြင်ဆင်ဆိုင်ရာကိစ္စပြန်မြန်ဟာဒီလ25ရက်နေ့မှာဆွေးနွေးပွဲပြီးဆုံးမှာဖြစ်ပါတယ
်ဟုတ်ကဲ့ဟဲ့
အဲ့ဒီနောက်ဆက်လက်ဆောင်ရမယ့်ကိစ္စတွေကဥပဒေကြမ်းပြုစုရေးအပိုင်းဖြစ်ပါတယ
်ဟုတ်ကဲ့
ဒီဥပဒေကြမ်းပြုစုရေးကိုဖွဲ့စည်းပုံအချိန်ဥပဒေပုံမှန်433 435 436နဲ့အညီ
ဟုတ်ကဲ့
လွှတ်တော်တင်ပြမှာဖြစ်ပါတယ
်ဟုတ်ကဲ့
အဲ့ဒီအပိုင်းကတော့လာမယ့်12ချိန်မြောက်ပုံမှန်အစည်းအဝေးမှာလွှတ်တော်တွင်မှာအဆုံးမြတ်ရအောင်မှာဖြစ်ပါတယ
်လွှတ်တော်တွင်မှာမဲခွဲကြမယ်ဆ
က်ခွဲကြမယ်မဲခွဲကြမယ်အဲ့ဒီမဲခွဲပြီးလို့ရလာတဲ့အဖြေပေါ်မူတည်ပြီးတော့တချို့ဥပဒေတွေဟာလွှတ်တော်အတွင်းနေတယ်မပြီးသွားမယ်တချို့ဥပဒေတွေကြတဲ့အခါကျတော့လူ့ဆန္ဒခံွယ်ဆက်လက်လိုအောင
်ဟုတ်ကဲ့
အဲ့ဒီအပိုင်းကြတဲ့အခါကျတော့လာမယ့်2015မေလာအတွင်းမှာ
ဟုတ်ကဲ့
ဆန္ဒခံွယ်အပြီးလုပ်မယ်လို့ယထာသတ်မှတ်တယ
်ဟုတ်ကဲ့
အဲ့ဒီအထွက်ပေါ်လာတဲ့ပဋ္ဌာန်းချက်များသည်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်အတည်ဖြစ်သွားပြီ
အတည်ဖြစ်သွား
အတည်ဖြစ်သွားပြီ
ဟုတ်ကဲ့
သူအရင်ဒီအတည်ဖြစ်ပြီနဲ့အသက်ဝင်လှုပ်ရှားမှုကတော့2015ရွေးကောက်ပွဲအပြီးလွှတ်တော်များပြန်လဲဖွဲ့စည်းပြီးတော့ပထမဆုံးအချိန်ပထမဆုံးရက်လွှတ်တော်ကျင်းပတဲ့ရက်ဒီမှာခုနှစ်ကအသက်ဝင်ပါမယ
်ဟုတ်ကဲ့
အသက်ဝင်တဲ့အတွက်အဲ့ဒီတိုင်းပဲနောက်ဆက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုဆက်လက်ပြီးတော့အဆောင်ထိလိုက်နေမှာဖြစ်ပါတယ
်ကျွန်တော်ဒီနေရာမှာနားလည်တဲ့အချက်တစ်ခုကလွှတ်တော်ရင်းပြင်ဆင်မှုတွေနဲ့ပတ်သက်လို့ကတော့ဒီ2008ခုနှစ်အခြေခံဥပဒေကိုပထမဆုံးအကြိမ်လွှတ်တော်ခေါ်တဲ့အခါမှာ2010ရွေးကောက်ပွဲအပြီး2017ဖေဖော်ဝါရီလမှာလွှတ်တော်ပထမဆုံးအကြိမ်ပြန်ဖွဲ့စည်းနိုင်တဲ့ခေါ်တဲ့အချိန်မှာဒီဥလွှတ်တော်ရဲ့ပထမဆုံးလုပ်ငန်းကဒီ2008ခုနှစ်အခြေခံဥပဒေကိုအတည်ပြုလိုက်တဲ့အသက်ဝင်နေဆိုတဲ့အချက်ရှိတယ်လေဒါပေမဲ့ဒီဥပဒေရှိပြီးသားဥပဒေတစ်ခုကိုပြင်ဆင်တဲ့ကိစ္စတစ်ခုကဘာကြောင့်မလို့အခုလက်ရှိဥပဒေပြုနေတဲ့လွှတ်တော်အတွင်းမှာပဲအသက်ဝင်လှုပ်ရှားမှုမဖြစ်နိုင်တာလဲဆိုတာလေအဲ့ဒါလေးကိုကျွန်တော်သိမရှိဘူးဘာကြောင့်မလို့နောက်လွှတ်တော်အထိဆောင်ရမှာ
ဟုတ်တယ်အကယ်လို့ဒီကိစ္စကအခုလိုမေးမှလည်းပူရှင်းလိမ့်မယ
်ဟုတ်ကဲ့
တချို့လဲလွယ်လွယ်နဲ့မသိနိုင်ဘူးဆိုကြပါစို့အကယ်လို့ကိုနဲ့က2015ဖွဲ့စည်းပုံအခြေခံဥပဒေဒီစာနာခံွယ်ပြီးတဲ့နောက်ပိုင်းမှာပြီးတာနဲ့ချက်ချင်းကြီးဒီဟာအသက်ဝင်လှုပ်ရှားမယ်ဆိုရင်ဒီနေ့မန္တန်ကြီးတောင်းဖွဲ့စည်းတာရှိတယ
်
ဟုတ်ကဲ့ဥပဒေပြည်မန္တန်အုပ်ချုပ်ရေးမန္တန်တရားစီရင်မန္တန်ရှိတယ်အဲ့ဒီမန္တန်ထဲမှာဆိုကြပါစို့ဖွဲ့စည်းပုံအခြေခံဥပဒေပြင်လိုက်တဲ့အခါမှာပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်များသည်တိုင်းဒေသကြီးလွှတ်တော်ကရွေးချယ်တဲ့ဟာကိုသမ္မတကနေပြီးတော့အတည်ပြုတယ်ဆိုရင်ခုနကပြည်ပြောင်းလဲတယ်မှာဒါပါသွားပြီအဲ့တိုင်းလိုင်းနိုင်ကျင့်သွားမယ်ဆိုဒီနေ့တိုင်းဒေသကြီးဝန်ကြီးချုပ်တွေဟာဒီနေ့ဒီလိုတွေဖြစ်မှာမဟုတ်တော့အဲ့တိုင်းမယ်အစိုးရအဖွဲ့ထဲမှာလည်းပြောင်းလဲလိုက်တယ်ပေါ်မူတည်ပြီးတော့ဆိုကြပါစို့အကယ်လို့ပြင်ဆင်ရေးမှာအောင်မြင်သွားမယ်ဆိုရင်ဝန်ကြီးများသည်လွှတ်တော်ကိုလည်းများဖြစ်ရမယ်ဆိုတဲ့ဒီပြောင်းလဲမှုပါသွားလို့ဒီနေ့လက်ရှိရှိနေတဲ့ဝန်ကြီးတွေကတစ်မျိုးတစ်မျိုးဖြစ်သွားတယ
်
အဲ့ဒါမဲ့လွှတ်တော်တွေမှာဒီနေ့ဆွေးနွေးနေကြတယ်တရားသူကြီးချုပ်များကိုလည်းလွှတ်တော်ကရွေးချယ်တောင်းပေးတဲ့သူများဖြစ်ရမယ်ဆိုလို့ရှိရင်အကုန်လုံးကမောက်ကမဖြစ်သွားတယ်ဒါကြောင့်မလို့ဒီဟာကိုအသက်ဝင်လှုပ်ရှားမယ်ဆိုလို့ရှိရင်မန္တန်ကြီးတောင်းအတွင်မှာမလိုလားတဲ့ပြဿနာဖြစ်ပြီးတဲ့မှာတိုင်းပြည်အတွက်အန္တရာယ်ဖြစ်နေတယ်။
အဲ့တော့သဘောကတော့ဒီလွှတ်တော်အတွင်ပြင်ဆင်မှုတွေဟာတခြားအုပ်ချုပ်ရေးမန္တန်ကိုပါတွားပြီးတော့တက်ရောက်မှုတွေရုပ်ချီးဖြစ်လာနိုင်မယ့်အနေအထားကိုကာကွယ်ဖို့အတွက်ဒါနောက်ထပ်လွှတ်တော်အသစ်တက်လာတဲ့အချိန်ကြမှာအတည်ပြုပေးမယ်။နောက်ထပ်အစိုးရဖွဲ့စည်းနိုင်မယ့်အချိန်မျိုးကြမှာအတည်ပြုပေးမယ်ဆိုတဲ့သဘောမျိုးပေါ့။
အဓိကကမန္တန်ကြီးတောင်းရပေါ့
။ဟုတ်ကဲ့
မန္တန်တစ်ခုတည်းနဲ့မဟုတ်ဘူး။ဒီဥပဒေမှန်တိုင်းမှာလည်းအပြောင်းလဲရှိနိုင်တယ်အခုပေါ့အဲ့တိုင်းမဲ့တခါကတော့အုပ်ချုပ်ရေးမှန်တိုင်းတရားစီရင်မှန်တိုင်းမှန်တိုင်းတော့ရမှာအပြောင်းလဲဖြစ်သွားနိုင်တဲ့အတွက်အဲ့ဒီလိုတာပြောင်းလဲသွားမယ်ဆိုရင်ဒီနေ့နိုင်ငံရဲ့ ဖြစ်ပေါ်တိုးတက်မှုအခြေအနေတမျိုးထိရိုက်ပါတယ
်ဟုတ်ကဲ့ဒီအချိန်မှာလူလူဒီကဟိုစိတ်ဝင်စားနေတဲ့အချက်ကဒီ436ကိုပြင်ပြီးပြီဆိုလို့ရှိရင်အခုရှိနေတဲ့2008ခုနှစ်အခြေခံဥပဒေကြီးဟာပြုတ်လဲပြောင်းလဲတဲ့ပြင်ဆင်လွယ်တဲ့ဥပဒေတရားဖြစ်လာပြီအဲ့ဒီအခါကျလို့ရှိရင်နောက်ထပ်အရေးကြီးတဲ့အချက်လက်ဥပဒေကြောင်းအရာပြင်ဆင်မှုတွေမှာအားလုံးစိတ်ဝင်စားနေတာ59စာလုံးဆိုလို့ရှိရင်ဒါကိုပြင်ဆင်မှပဲနိုင်ငံတော်အကြီးအကဲနိုင်ငံတော်အကြီးအကဲအလောင်းလျာဖြစ်တဲ့ဒါဒုတိယသမ္မတတွေကိုရွေးကောက်ပြရမယ်အနေထားအဲ့တော့အခုလာမဲ့436မှာအခုပြင်ဆင်နေတဲ့အကြောင်းအရာတွေကိုလာမဲ့နှုတ်လွတ်တော်ပထမသက်တမ်းကြတော့မှစတဲ့အခါကြတော့မှအတီးပြုတ်ပြရမယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာ59စာကိုမပြင်ပေးနိုင်ဘူးဆိုလို့ရှိရင်လူလူစိတ်ဝင်စားနေတဲ့အထူးဖြင့်ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ခွင့်ဆိုတာကဘယ်အချိန်မှဖြစ်မှာလဲအဲ့ဒါဆိုရင်ဒီပထမလွှတ်တော်တန်တန်းအတွင်းမှာဒီလိုအစိုးရကိုနာမည်စင်းမပေးခင်ကာလအတွင်းမှာ59စာလုံးပြင်ဖို့ဆိုတာဖြစ်နိုင်ပါမလား
အခုဒီနေ့လွှတ်တော်အတွင်းမှာဆွေးနွေးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲနေပတ်သက်လို့က436တခုတည်းကိုစောင့်တာမဟုတ်ဘူးခုနကပြောတဲ့59စာလုံ
းဟုတ်ကဲ့
စသဖြင့်ပုံမှန်အရအများကြီးစောင့်နေတာဖြစ်ပါတယ်ဒါမလို့ဒီတစ်ပတ်လွတ်တော်မှာဥပဒေကြံပြုစုပြီးတော့အဆုံးပြတ်ပြီးတဲ့နေရာမှာ436လဲပါတယ်59စာရုံးလဲပါတယ်
တပါးလဲပါပါတ
ော့တပါးလဲပါပါဟုတ်ပါ
အဲ
့တော့တချို့ကပြောနေကြတယ်436တကူပဲအာရုံစုလိုက်ပြင်မယ်ဆိုတဲ့အခါမှာ436ပြင်လို့မရဘူးဆိုရင်ဘာလုပ်မလဲပြင်လို့ရရင်မရရင်လောလောဆယ်ဖြစ်ချင်တဲ့ဆန္ဒပဲရှိဖြစ်လာမယ်မဖြစ်လာဘူးကအဲ့လွတ်တော်မှာကနေဆွေးနွေးမဲပေးဆုံးဖြတ်တဲ့ခါကျမှပေါ်လာမယ်ဒါရောမလို့ပြင်ဆင်တဲ့နေရာမှာကနေက436တခုဥတည်ဆောင်ရတဲ့ဆိုပြီးနဲ့ကျန်တဲ့အရေးကြီးတဲ့ပြင်ဆင်တဲ့ပြင်ဆင်တဲ့ပြင်ဖို့တပါးတည်းဆောင်ရနေ
ဒါမှကျွန်တော်နားလည်ထားသလောက်ကတော့436ကအမှန်တန်အရေးကြီးပါတယ်436ကြောင့်ပဲလွတ်တော်ရဲ့ဥပဒေတွေဟာပြင်မလွဲဆင်းမလွဲပြဿနာကြီးဖြစ်နေရတာဟုတ်အထူးသဖြင့်85ရာခိုင်နှုန်းကိစ္စနောက်ပြီးတော့တစင်ပြီးတစင်တင်ရမယ့်ကိစ္စတွေဟာမဖြစ်နိုင်တဲ့လောက်ဖြစ်နေအောင်အရေးကြီးတဲ့အချက်တွေကိုပြင်ဆင်ရေးမှာဘယ်လိုမှမဖြစ်နိုင်တဲ့လောက်ဖြစ်နေတယ်အထူးသဖြင့်ဥက္ကဋ္ဌကြီးလည်းဒီနေ့ကပြောခဲ့ပါတယ်တမတော်ရဲ့အမတ်ဦးကြီးဟာ25ရာခိုင်နှုန်းသောအမတ်ဦးကြီးရဲ့ထောက်ခံမဲ့တမဲမှမရခဲ့ဘူးဆိုလို့ရှိရင်436မပြင်ဘဲနဲ့59ပြင်ဖို့လုပ်နေတယ်ဆိုလို့ရှိရင်တဘာတဲ့အကုန်လုံးဆုံးရှုံးသွားမှာပဲမဟုတ်တော့ဘူးလားဘယ်လိုလုပ်ဒီဟာတွေကပြင်ဖို့ဖြစ်လာနိုင်ပါလဲ
436ကလည်း436အပိုင်းပဲ59စာလုံးလဲ59အပိုင်းပဲ436ကိုအောင်မြင်အောင်ဆောင်ရမယ်ဆိုလို့ရှင်လဲလွတ်တော်အတွင်းမှာရှိတဲ့လွတ်တော်ကိုလည်းများရဲ့85ရာခိုင်နှုန်းအပ59စာလုံးလဲ85ရာခိုင်နှုန်းအပဒါကြောင့်မလို့တပါးလေးပဲဆောင်ရပါလေဒါကြောင့်436တခုတည်းကိုပဲဆောင်ရမယ်ဆိုရင်အဲ့ဒါတခုတည်းပြီးတဲ့နောက်ပိုင်းမှာအဲ့ဒါပြီးဖို့ဆိုလို့ရှင်လောကနာလောက်အောင်လို36ကိုပြောင်းကျင်တယ်ပြောင်းကျင်တယ်ဆိုလို့ရှင်အောင်မြင်သွားပြီအောင်မြင်သွားတဲ့အခါမှာကိုနဲ့ကရက်ဖနာလောက်အောင်ရက်ဖနာလုတ်ပြီးတဲ့အခါမှာရက်ဖနာကနေပြီးတော့တတ်မှတ်ထားတဲ့ဆန္ဒမဲရတော့မှာ436ကအတိဖြစ်မယ်ဒါမှမဟုတ်အဲ့ဒီလုပ်ငန်းရှင်နဲ့အတူတဘာတဲ့ဒီလိုဆောင်ရှင်ဖြစ်ပါတယ်အဲ့ဒီမှာကုနဲ့မိကုနဲ့တစ်ဆက်တည်းပြောပါမယ်။လွတ်တော်များပြန်လဲဖွဲ့စည်းတဲ့အခါ2015ရွေးကောက်ပွဲပြီးလို့လွတ်တော်များပြန်လဲဖွဲ့စည်းတယ်မှာလွတ်တော်တွေပေါ်ပေါက်လာပြီ။အဲ့ဒီလွတ်တော်တွေပေါ်ပေါက်လာတဲ့အခါမှာအကယ်လို့နော်59စာလုံးကိုပြင်နိုင်တယ်ဆိုရင်အဲ့ဒီမှာပြင်ထားလိုက်တဲ့အတွက်လွတ်တော်ဖွဲ့စည်းပြီးတဲ့အခါမှာအစိုးရဖွဲ့စည်းလိုက်တယ်ဆိုလို့ရှိရင်အဲ့ဒီဆိုကဖွဲ့စည်းတဲ့ညမှာအကယ်လို့အဲ့ဒီပုဂ္ဂိုလ်ဟာခုနပြောတဲ့59စာလုံးကိုပြင်ထားတာနဲ့ညှဉ်းပန်းသွားတယ်ဆိုရင်အစိုးရဖွဲ့မှာထိုက်တဲ့နေရာပြောမယ်ဆိုရင်ဒုတိယသမတ် MNC သမတ်ဖြစ်နိုင်တဲ့အခွင့်အရေးတွေရှိတယ်။ဒါကြောင့်မလို့အခုလှုပ်ဆောင်ချက်ဟာဒီမန့်ချက်ကိုတိကျထားပြီးတဲ့အခါမှာအောင်မြင်မယ်ဆိုလို့ရှိရင်436တင်မကဘူး။ဂျန်နဲ့ဥပဒေဒီကွာတခါလေးပြင်ဆင်ပေးပြီးတော့လာမယ့်2015ရွေးကောက်ပွဲအပြီးဖြစ်ပေါ်လာမယ့်လွတ်တော်ကြီးကဆက်ဆက်ပြီးတော့အစိုးရဖွဲ့ဖွဲ့စည်းတာတိုင်းဒေသကြီးအစိုးရဖွဲ့ဖွဲ့စည်းတာတိုင်းဒေသကြီးလွတ်တော်ဖွဲ့စည်းတာတိုင်းဒေသကြီးမှာရှိတဲ့တရားရေးမှန်တိုင်တွေဖွဲ့စည်းတာ ပြည်တော်စုမှာရှိတဲ့တရားရင်မှန်တယ်နဲ့အကျိုးဝင်အောင်လွတ်တော်တွေမှာဆွေးနွေးနေပါတယ်
ဟုတ်ကဲ့အဲ့ဒါကြောင့်မလို့လေဥက္ကဋ္ဌကြီးကဟိုပြီးခဲ့တဲ့ရက်ကတမ္မတော်ရဲ့အခန်းကဏ္ဍနဲ့တမ္မတော်အပေါ်ဩဇာရှိတဲ့တမ္မတော်ကြီးရဲ့အခန်းကဏ္ဍဒီလိုပြုပြင်ပြောင်းလဲရေးမှာအရေးကြီးတယ်ဆိုတဲ့အကြောင်းထည့်သွင်းပြောကြားသွားတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အဲ့ဒီအကြောင်းကိုထပ်ပြီးတော့မရှင်းခင်မှာကျွန်တော်နည်းနည်းလေးထပ်မေးချင်တာကဒီအခုလက်ရှိဥလွတ်တော်ထဲမှာဆိုလို့ရှိရင်လေပြည်ခိုင်ဖြိုးပါတီရဲ့အများစုပေါ့နော်ကျွန်တော်မှတ်မိတော့ဆိုရင်54ရာခိုင်နှုန်းရှိမှထင်ပါတယ်54ရာခိုင်နှုန်းတော့ပြီးခိုင်ပြူပါတီရဲ့ကိုယ်စားလှယ်တွေကရောအခုအများစုတို့သဖြင့် NLD ပါတီနဲ့ဒီဘက်ကဟိုဒေါအောင်ဆန်းစုကြည်တို့ဘက်ကနေပြီးတော့တင်ပြနေတဲ့436ပြင်ဆင်ရေးအဆိုပြုချက်တွေအပေါ်ကိုယာနှုန်းပြည့်ထောက်ခံမှုဟောရှိရလားကျွန်တော်တို့ကဟိုဘက်က25ရာခိုင်နှုန်းကိုမဲပြီးပြောနေကြတယ်ဒီပြည်ခိုင်ပြူပါတီရဲ့အလွတ်တော်အမတ်တွေကြားထဲမှာ54ရာခိုင်နှုန်းတော့လွတ်တော်အမတ်တွေကြားထဲမှာရောယာနေုံပြည့်ထောက်ခံပေးမှာရှိရလား
အဒီနေရာမှာပါတီရဲ့မူဝါဒနဲ့ပဲပြောရပါတယ
်ဟုတ်ကဲ့
ပါတီရဲ့မူဝါဒကဖွဲ့စည်းပုံအခြေခံဥပဒေရောင်းလဲနိုင်ဖို့အတွက်စပြီးတော့အဆုံးပြုတယ်ဟုတ်ကဲ့ပြည်ကမတည်ဆိုထောက်ခံတယ်ထောက်ခံတဲ့အတွက်ဒီနေ့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲဖို့အတွက်ကော်မတီဖွဲ့ပြည်ကမပြောင်းလို့တော့မဆွေးနွေး။အပါတီအနေနဲ့အဓိကပြောမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေတောင်းလဲဖို့လိုပဲ။2008ဖွဲ့စည်းပုံအခြေခံဥပဒေကဟိုခေတ်ဟိုခါတုန်းကအမှန်ဆုံးလို့ပြောနိုင်။ဒါပေမဲ့ဒီနေ့ဒီခါကြတဲ့ခါကျတော့ဒီခေတ်ဒီစနစ်နဲ့လျော်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့လိုတယ်။ဒါမှမဟုတ်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းရမယ်။ပြင်ရမယ်။ဘယ်ပုံမှာပြင်ရမလဲ။ဥတီချက်ကတုံ့ထားတယ်။နံပါတ်1ဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲတဲ့အခါမှာနိုင်ငံတော်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပိုကောင်းလာဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲတဲ့အခါမှာတိုင်းသားစီလူညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးပိုကောင်းလာဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲတဲ့အခါမှာဒီနေ့ဒီမိုကရေစီပြင်ပြောင်းလဲအရှိန်ဟုန်ပိုမြင့်လာ
ဟုတ်ကဲ့
အဲ့လိုဆောင်တဲ့နေရာမှာတချို့ထားတင်တာထားဖို့လို့ပြင်နေတာပြင်ဖို့လို့
ဒါ
ကြောင့်မလို့ဆက်ပြောမျိုးဆို436ပြင်ဖို့ကိစ္စလည်းပြည်တော်စုကြံခံပြည်ပပါတီကဒီလိုသဘောထားရှိတယ်။ကြံတဲ့ဥပဒေလည်းပြောင်းလဲတဲ့ပြောင်းလဲတိုက်တဲ့ဥပဒေများလည်းပြည်တော်စုကြံခံပြည်ပကပြောင်းလဲဖို့စီမံဆောင်ရည်ရှိတယ်။ဟုတ်ကဲ့
။
ဒါမဲ့ပြတဲ့ကိစ္စကတော့ပါတီရဲ့မူဝါဒအပေါ်မှာပါတီဝင်များလွတ်တော်ကိုလည်းများလိုက်နာမှာဖြစ်ပါ
ဟုတ်ကဲ့ခင်ဗျအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိစ္စတွေကနေပြီးတော့တခြားအရေးကြီးတဲ့ကိစ္စလေးတစ်ခုကိုကျွန်တော်ပြောင်းနေပါတယ်ဥက္ကဋ္ဌကြီးလည်းစစောကပြောပါတယ်ငြိမ်းချမ်းရေးကိစ္စငြိမ်းချမ်းရေးကိစ္စကပြည်တွင်းနဲ့တင်မကဘဲပြည်ပနိုင်ငံတကာကပါအထူးတလည်းစောင့်ကြည့်နေရတဲ့ကိစ္စအပြစ်ခတ်ရက်စဲရေးကိစ္စတွေပေါ့နော်ဒီအပြစ်ခတ်ရက်စဲရေးကိစ္စတွေမှာပြီးခဲ့တဲ့လကတော့လွှတ်တော်ကနေပြီးတော့နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးသဘောတူညီချက်စာချုပ်မဖြစ်မနေထိုးကြဖို့ဟိုနည်းနည်းလေးတုံ့နှေးနေရတယ်ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြီးတော့တိုက်တွန်းထားတာတွေ့ရတယ်။ဒါပေမဲ့နိုဝင်ဘာလ19ရက်နေ့ကဖြစ်ခဲ့တဲ့ဒီကချင်ပြည်မှာဖြစ်တဲ့တိုက်ပွဲသတင်းတွေပေါ့နော်။အထူးသဖြင့်တမတော်ကနေပြီးတော့ပြစ်ခတ်မှုကြောင့်ဟိုကချင်ရာရှိငယ်တွေရာရှိလောင်းတွေတိစုံရတဲ့ကိစ္စဒါဟိုဒီလိုပြစ်ခတ်မှုတွေမှာဒါနှစ်ဖက်တိုက်ခိုက်မှုပေါ့နော်။ဟိုဘက်ကပြစ်တာလည်းရှိမယ်ဒီဘက်ကပြစ်တာလည်းရှိတယ်ဆိုပေမဲ့ဒါတွေကဟိုငြိမ်းချမ်းရေးအတွက်အမတန်ကိုဝန်ထမ်းဥပဒေအရကောင်းတဲ့ကိစ္စတွေပါဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်မှာတော့ဒီကိစ္စမျိုးကိုအရေးတကြီးအစိုးရတင်သွင်းပြီးတော့တိုက်တွန်းမှုတွေဟိုနှစ်ဖက်ဟိုအစိုးရတက်မတော်တစ်ဖက်ကတိုင်းရင်းသားအဖွဲ့အစည်းတွေထင်းထင်းသိမ်းသိမ်းလှုပ်ဆောင်ဖို့အကြောင်းတွေဆွေးနွေးတာပြောဆိုတာလွှတ်တော်ရဲ့သဘောထားရယူတာတွေကျွန်တော်မတွေ့ရဘူးခင်ဗျအဲ့တော့အဲ့ဒီဟာနဲ့တစ်ဆက်တည်းပဲဥက္ကဋ္ဌကြီးရဲ့လမ်းညွှန်မှုနဲ့ဒီဖက်ဟိုလွှတ်တော်ထဲမှာပြစ်ခတ်ရစဲကိစ္စတွေကိုဘယ်လိုများဆောင်ရွက်နေသလဲဆိုတာလေးကိုကျွန်တော်သိပါစေ
ဒီနေ့တည်တဲ့အတိုင်းပဲလေလွှတ်တော်မှာဆွေးနွေးနေတာကငြိမ်းချမ်းရေးပါပဲအခြားတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီလူ့အခွင့်အရေးကိစ္စတွေပါဆွေးနွေးနေတဲ့အတွက်ခုနကကိစ္စအများအကယ်လို့ပေါ့လေအခြားလွှတ်တော်ကလေတရားနေပြီးတော့တင်ပြလာမယ်ဆိုလို့ရှိရင်လည်းစဉ်းစားပြရမှာဖြစ်ပါတယ်လွှတ်တော်ကအဆိုးဆိုတဲ့အခါမှာလည်းလွှတ်တော်ကလည်းတူးဝတ်နေပြီးတော့အ ਨੇ ဆုံးတင်ပြပြီးတော့မသက်ဆိုင်သူထောက်ခံမှာဒီအဆိုးတွေဆက်ဆွေးနွေးရတရားတော့ဒီလိုကိစ္စမျိုးကတော့မကြာမကြာဖြစ်တဲ့အတွက်မကြာမကြာလွှတ်တော်ကတိုက်တွန်းဆောင်ရွက်နေပြီနဲ့ ဆက်ဖြစ်တယ်တော်တော်စိတ်မကောင်းပါဘူးပုဂ္ဂိုလ်ရတဲ့စိတ်မကောင်းပါဘူးသူကဒီလိုဖြစ်တဲ့ကိစ္စတွေကသူအကြောင်းတွေသူရှိတယ်ဘယ်လိုပဲဖြစ်ဖြစ်တော်တော်အနေနဲ့ကတော့ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နှစ်ဖက်ထိခိုက်ကြဆုံးမှုတွေဒေသမှာရှိတဲ့ပြည်သူတွေအတွက်လုံးဝကိုမလိုလားတာအမှန်ပဲဒါကြောင့်လည်းမိမိတို့တော်တော်အနေနဲ့ဥပဒေပြူရေးအချင်းချင်းပြန်လာထိန်ချောင်းရေးဆိုရအဓိကတောင်းအပြင်ဒီနေ့လွတ်တော်မှာပူဇော်ပေးဆောင်နေရခုနပြောတဲ့အချက်တွေတိုင်းသားစီလိုမျိုးကြီးအမျိုးသားတင်ပြန်လဲတင်မြတ်ကြီးပြည်ထဲခါမှာငင်းကြကြီးတရားဥပဒေစုမှုကြီးကိုလည်းအလေးထားပြီးတော့လွတ်တော်ရဆောင်ရလေရှိ
အဲ့တော့ဩဂထာကြီးအနေနဲ့ကအခုလွတ်တော်နာကဩဂထာနဲ့နာယကကြီးအပြင်ကိုအရင်ကလည်းစစ်ဖက်ဆိုင်ရာမှာအစဉ်အမြင်ဆုံးယာလူယူခဲ့တဲ့ပုဂ္ဂိုလ်သူဖြစ်နေတော့ဒီငင်းရဲကိစ္စတွေမှာပြစ်ခတ်ရစဲရေးကိစ္စတွေမှာဥက္ကရာရဲ့သဘောထားကဘယ်လိုရှိလဲဘာကြောင့်များဒီလိုတုံ့နှိမ့်မှုတွေဘာကြောင့်များဒီလိုဟိုမပြေလည်မှုတွေရှိနေတာလဲဆိုတာကဟိုအပြင်ကိုအကယ်၍များဥက္ကရာအနေနဲ့ဒီအခြေအနေတွေကိုထဲထဲဝင်ဝင်ဥဆောင်ရမယ့်အနေထားရောက်လာပြီဆိုလို့ရှိရင်ဘယ်လိုပုံစံမျိုးနဲ့ခြေကချင်တယ်လဲဆိုတော့ကျွန်တော်သိချင်ပါတ
ယ်အသေးစိတ်တော့မပြောနိုင်ပါလေတူရနေကောင်ကဒါနဲ့ပတ်သက်လို့တော့အရင်လဲအတွေ့အကြုံရှိခဲ့တဲ့အတွက်တချို့ကိစ္စတွေမှာအတိတ်တော့ပို့ပြီးတော့စမ်းဆောင်နိုင်မယ်လို့ထင်တယ်လေဒါကိုအထင်ပေါ့နော်ဟု
တ်
တယ်တူရနေအထင်ရှိပြီနေလို့တကယ်လက်တွေ့ကြတဲ့အခါကျတော့လှုပ်ဆောင်ချက်ကပဲအဖြစ်ပေးမှာပါဒါမျိုးစိတ်ထဲမှာတော့ရှိပါတယ်တူရနေစိတ်ထဲရှိပြီနဲ့ခုနပြောလို့ပေါ့အလုံးနိုင်တွင်နဲ့လောက်ကိုင်းတဲ့အခြေအနေပေါ်မူတည်ပြီးတော့အောင်မြင်မှုရှင်နေရတော့ကောင်ကလုတ်ပြီးမှပဲပြောလို့ရမယ်နေတာရှိပ
ါဟုတ်ကဲ့အဲ့တော့စိုးစိုးကမိကုန်းကိုပြန်ထပ်ဆက်ရမယ်ဆိုလို့ရှိရင်တော့ဗာလဲဆိုတော့အဲဒီမိကုန်းမေးတဲ့အတွက်လည်းတချို့လည်းစိတ်အနှောက်အယှက်ဖြစ်ကောင်းဖြစ်နိုင်ပါတယ်အဲဒီကချင်ကိစ္စမှာအခုနောက်ဆုံးဖြစ်ခဲ့တဲ့အဖြစ်ပြက်မှာဆိုလို့ရှိရင်လွတ်တော်ထဲမှာဥက္ကလိုက်ပြောသလိုပဲအစိုးတင်သွင်းလာခဲ့တဲ့လူရှိမယ်ဆိုလို့ရှိရင်စဉ်းစားဆုံးဖြတ်ပြီးတော့အစိုးပြုချက်တင်တာရှိနိုင်တယ်ဒါမှမဟုတ်လို့ရှိရင်အကြံပြုချက်တွေကြေညာချက်တွေထုတ်လာနိုင်တာတွေရှိတယ်ဒါပေမဲ့လည်းတင်မဲ့သူမရှိဘူးဒါတခြားအကြောင်းတွေနဲ့လုံများနေရကြီးလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဒီပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့ဒီလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဥအောင်တောင်းကိစ္စမှာဆိုရင်ဒါအမေရိကန်ကနေပြီးတော့ blacklist အမိမဲ့အသွင်းပြီးတော့ဒဏ်ခတ်လိုက်တဲ့ကိစ္စမှာဒါကိုလွတ်တော်မှာအရေးကြီးဆိုအနေနဲ့တင်သွင်းပြီးတော့တထိုင်ထဲမှာပဲအားလုံးကန့်ကွက်လိုက်ကြတယ်ဆိုတဲ့ကိစ္စမျိုးကြတော့ဟိုကျွန်တော်အပြင်အမြင်ရပြောရမယ်ဆိုလို့ရှိရင်တော့ဒီလိုအမိမဲဆင်းအတွင်းခံထားရတဲ့သူတွေဆိုတာလွတ်တော်ထဲမှာလည်းရှိနေတာပဲငကိုလေးရရှိနေတယ်အလားတူပဲအစိုးရအဖွဲ့တွေမှာလည်းရှိနေကြတာပဲဒါပေမဲ့ဥအောင်တောင်းကိုအခုလိုအစောပိုင်းမှာအခုလိုဒီလွတ်တော်တက်တန်းကာလမှာအမိမဲဆင်းအတွင်းခံရတယ်ဆိုမှလွတ်တော်ကနေပြီးတော့အရေးတကြီးအစိုးတင်သွင်းပြီးတော့ကန့်ကွက်လိုက်ကြတယ်ဆိုတော့တကယ်တမ်းဖြစ်တင်တာကဘာကြောင့်ဒီလိုဗမာပြည်ရဲ့ပြည်ပြင်ပြောင်းလဲမှုတွေဖြစ်နေတဲ့အချိန်မှာတဖက်ဖက်ရဲ့နားလေလဲမှမှုပဲဖြစ်မလားဒါမှမဟုတ်အမှန်တကယ်အချက်လက်တွေပါသလားဆိုတာကိုလွတ်တော်အနေနဲ့စုံစမ်းကြားနာမှုစုံစမ်းစစ်ဆေးမှုတစ်ခုခုမလုပ်သင့်ဘူးလားဒီလိုတခဲနဲ့တခါလဲကန့်ကွက်လိုက်တယ်ဆိုတာတဲ့ဘာကြောင့်လဲဆိုဥက္ကရာကြီးကဒီကိစ္စတွေမှာအခုလွတ်တော်ထဲမှာဦးစီးပြီးတော့ဆောင်ရွက်ပေးနေရတယ်သူတို့ကျွန်တော်မေးတာပ
ါမှန်ပါတယ်ဒီကိစ္စကအချုပ်ချာအာဏာပိုင်နေမြန်မာနိုင်ငံအဲမြန်မာနိုင်ငံတွေကမှဒီလိုလွတ်တော်ကိုလေအလွတ်တော်ကူလေကမှတကောမီဥက္ကဋ္ဌအဲသူ့ကိုဒီလိုကန့်တဆောင်းလိုက်တဲ့ကိစ္စမှာဘာကြောင့်နေဆိုတာကိုလွတ်တော်ကစုံစမ်းစရာအကြောင်းမရှိဘူးဒါလွတ်တော်ရဲ့လုပ်ငန်းလည်းမဟုတ်ဘူးသို့တော်မြန်မာနိုင်ငံသားတယောက်လွတ်တော်ကူလေလွတ်တော်ကောမီဥက္ကဋ္ဌတယောက်ကိုအမေရိကန်နိုင်ငံကဒီလိုအမေရိကန်နိုင်ငံသက်ဆိုင်ရာအဖွဲ့အစည်းကဒီလိုလုပ်လိုက်တဲ့အခါမှာအထုံးချာအာဏာနဲ့လွတ်တော်ကိုတင်းမြှုပ်တင်းထိခိုက်နိုင်တယ်လို့ယူဆတယ်အဲ့လိုယူဆတဲ့အတွေ့အဲ့ဒီလိုဟာကိုလွတ်တော်ကန့်ကွက်တယ်အဲ့ဒီနည်းလိုပဲဒီလိုဖြစ်အောင်သတင်းပေးသူဆွမ်းသူကိုလည်းရှုံချတယ်ဒါဒီလွတ်တော်ကိုလည်းတူရဲ့အခွင့်အရေးမြန်မာနိုင်ငံသားတယောက်ရဲ့အခွင့်အရေးကိုမြန်မာနိုင်ငံမှာရှိတဲ့လွတ်တော်ကဆောင်ရှင်နေဖြစ်ပါအဲ့လိုဆောင်တဲ့နေရာမှာအမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဟာကောင်းလာမဲ့အခြေအနေမှာဒီလိုလို့ရကြောင့်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးထိခိုက်မှာလေဆိုရင်ဒါမှမဟုတ်ကန့်ကွက်တယ်ရှုတ်ချတယ်ဆိုရင်မှာအမေရိကန် မြန်မာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်မှာစိုးရဲဆိုတာလေဖတ်ချင်တွေ့ပါလေဒါကြောင့်မလို့အဲ့ဒီလိုပဲထိရောက်တံပြန်စားတယ်လို့လည်းပြောလို့ရပါတယ်အမှန်တော့မြန်မာနိုင်ငံအချုပ်ချအာဏာကိုမိမိတို့မြန်မာနိုင်ငံသားတွေကအချုပ်ချအာဏာကိုစောင့်ထင်းပြရမယ်လွတ်တော်ကအဆောင်အချင်းဖြစ်ပါတယ
်ဒါကြောင့်ဆိုရင်ဆောကကျွန်တော်ပြောခဲ့တယ်ဟော
တောင်းကိုဟောတောင်းဆိုတာလည်းမဟုတ်ပါမိသည့်လွတ်တော်ကိုယ်စက်မဆိုမိသည့်နိုင်ငံသားမဆိုဒါကြောင့်မိမိရဲ့အချုပ်ချအာဏာပိုင်းအတွင်းမှာဒီလိုဖြစ်ပေါ်လာတဲ့ကိစ္စကိုတော့မိမိတို့အနေနဲ့ဘယ်တော့မှမလဲလက်ခံရတာမရှိပါဘူး
။ဟောအဲ့တော့အဲ့ဒီဒီပုံစံဆိုလို့ရှိရင်လွတ်တော်ထဲမှာပဲလက်ရှိရှိနေတဲ့တခြားလွတ်တော်ကုသလေတွေရှိပါသေးတယ်။အမီတွေတော့ကျွန်တော်လည်းအတိအကျဟိုမမှတ်မိဘူးအကောင်ထဲမှာချက်ချင်းထွက်လာတာဆိုလို့ရှိရင်တော့ဥခွင်ရှေတို့ရှိလိမ့်မယ်လေ။သူတို့ဆိုလို့ရှိရင်လည်းအမီမဲစင်းတွင်တွင်ခံထားရတာပဲ
။ဆိုတော့
ဥခွင်ရှေတို့ဟုတ်ဆိုလို့ရှိရင်ဒီအမီမဲဟိုအတွင်းခံထားတဲ့လူကိုဒီကိုဒါဆိုလို့ရှိရင်တော့လွတ်တော်တွေကနေပြီးတော့ဒီကိစ္စတွေကိုလည်းကန့်ကွက်ပါတယ်ဆိုရင်နောက်ဆက်တွဲပြင်ညာချက်မျိုးကျွန်တော်တို့ကြားရမယ်ပုံစံမျိုးရှိနေတာပေါ့
မဆိုင်ပါဘူးအခုဟာကြတော့သူတို့ရှိရှိနေမှာဒါမလို့ကိုနဲ့ကဥအောင်တောင်းဆိုတဲ့လူတယောက်ကိုပဲအဲကန့်ကွက်တယ်ပြီးတဲ့အခါမှာထုတ်ပြန်ကြေညာလိုက်တယ်ထုတ်ပြန်ကြေညာတဲ့အခါမှာအဲထုတ်ပြန်ကြေညာချက်ကိုကြည့်မယ်ဆိုလို့ရှိရင်တော်တော်လေးဆိုးသွားတယ်ဟုတ်ကဲ့နော်ကောင်းတောင်ထိခိုက်ထားတဲ့အဖွဲ့စုလည်းထိခိုက်တယ်အဲပြီးတဲ့အခါမှာလွတ်တော်လည်းထိခိုက်တယ်အဲ့ဒီဟာဒီအဲ့ဒီထုတ်ပြန်ကြေညာချက်လေးတက်တက်တည်းမဟုတ်ဘဲအဲ့ဒီကနေအကြောင်းကြားစာအရနော်ဒီလိုဆိုးသွားဖြစ်သွားတဲ့သဘောရှိပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအဲ့တော့ဥက္ကဋ္ဌရဲ့အခုလက်ရှိလုပ်ငန်းတွေအပြင်ပေါ့နော်အဲလာမယ့်ရွေးကောက်ပွဲတွေလည်းနှီးလာပါပြီရွေးကောက်ပွဲတွေမှာအဲဥက္ကဋ္ဌအနေနဲ့ဒီခိုင်ဖြိုးပါတီကိုပြန်လဲဦးဆောင်ပြီးတော့ရွေးကောက်ပွဲအပြင်မှာပြန်လဲဦးဆောင်ရမှာပါပဲအဲ့ဒီခါကြလို့ရှိရင်လည်းဥက္ကဋ္ဌကြီးငကိုပြောကြားထားတဲ့အတိုင်းပဲညီမချက်အနေနဲ့နိုင်ငံတော်အကြီးအကဲသမ္မတအဖြစ်ညီမချက်အနေနဲ့လည်းဥက္ကဋ္ဌကြီးနဲ့ပြောကြားထားပြီးသားပါဆိုတော့အဲ့ဒီကိစ္စမျိုးတွေမှာဆိုလို့ရှိရင်တစ်ဖက်မှာဆိုလို့ရှိရင်လည်းအဲညီစာဆုံးပြောရမယ်ဆိုရင်ဒေါအောင်ဆန်းစုကြည်တို့လိုပုံကူမျိုးတွေကလည်းအဲနိုင်ငံတော်အကြီးအကဲအဖြစ်ကိုအဲလိုချင်ပါတယ်ရလှုပ်ဆောင်လိုပါတယ်ဆိုတော့အဲပြောကြားထားမှုတွေရှိနေတော့အခုလက်ရှိအခြေအဖွဲ့စည်းပုံအရပဲပြောမယ်ဆိုလို့ရှိရင်ဒါဒုတိယသမ္မတတွေအဖြစ်ကိုအရင်ဆုံးအမိတွင်တွင်ခံရဖို့လှုပ်ကြရမှာပေါ့လှုပ်ကြရမှုဆိုရင်တက်မတော်ကတယောက်ရှိမယ်တိုင်းရင်းသားတွေကတယောက်ရှိမယ်ဆိုရင်ဥက္ကဋ္ဌကြီးနဲ့ဒေါအောင်ဆန်းစုကြည်တို့ကနောက်ထပ်ကြံနေတဲ့တနေရာဒုတိယသမ္မတနာမည်အသွင်းခံရဖို့အရေးကိုအပြိုင်ဆိုင်တကယ်လို့ပုံမှန်59ကိုပြင်ခဲ့တယ်ဆိုရင်ပေါ့အပြိုင်ဆိုင်ကြိုးပမ်းရမယ့်ပုံစံရှိပါတယ်အဲ့အတွက်ဥက္ကဋ္ဌအနေနဲ့ဘယ်လိုသဘောရှိလဲခင်ဗ
ျဘယ်လိုသဘောရှိလဲဆိုရင်ပြိုင်ဆိုင်မှုအတွက်ကတော့ဒေါန်ဆန်းစုကြည်လည်းပြိုင်ဆိုင်ပါတယ်ကျန်တဲ့အခြားသူရှင်လည်းအခြားသူပြိုင်ဆိုင်ပါတယ်ဒါအခွင့်အရေးတွေပါပဲပြိုင်ဆိုင်မှုအတွက်မိမိတို့လိုလားလဲသူဒေါန်ဆန်းစုကြည်နဲ့ပြောမယ်ဆိုရင်ပါတီချင်းလည်းအခုပြိုင်ဆိုင်မယ့်ပါတီပဲလူချင်းလည်းပြိုင်ဆိုင်မှာဖြစ်အဲ့လိုပြိုင်ဆိုင်မှုအတွက်ဒီလိုရှိတဲ့နေရာမှာတယောက်နဲ့တယောက်ကျန်သူလူသဘောထားဆောင်မဲ့အချိန်လည်းပေါ့ခုဟိုတုန်းကလိုလဲပါတီချင်းဆိုအပြုတ်တက်အပြည့်ချင်းလိုရမဲ့အချိန်လည်းပေါ့တရားဒီခစ်စနစ်အတွင်းမှာပေါ်လာတဲ့ကိစ္စတွေတဲ့ပြိုင်ဆိုင်မှုတွေလိုလာတယ်မိသူမဆိုးဝင်ရောက်ရှင်ပြဒီနေ့ဒေါန်ဆန်းစုကြည်နဲ့ခင်မင်းမင်းနေပြီးတော့ဆောင်းတဲ့နေရာမှာလဲနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဆိုရင်အားလုံးပူးပေါင်းဆောင်ရမယ်သို့တော့ရွေးကောက်ပွဲကြောင့်ပြိုင်ဟုတ
်ကဲ့
အနိုင်ရအောင်အဲ့ဒါမဲ့ဒီကောက်ပွဲနောက်ပိုင်းဖြစ်လာမယ့်ကိစ္စလည်းပြင်မယ်။ကောင်းသောရှင်ပြန်ရင်တရားပြင်ရှင်ပြန်အတွက်အားလုံးနှစ်ယောက်လုံးကသဘောတူပါလေ
။ VOA မြန်မာဌာနမှဦးတန်းလွင်ထွန်းနဲ့သမရဦးသိန်းစိန်နဲ့တွေ့ဆုံဝင်မြန်ခန်းကိုစနေနေ့ VOA TV Magazine အစီအစဉ်မှာတင်ဆက်မှာဖြစ်ပြီးတင်းငွေတွေနဲ့ TV Magazine အစီအစဉ်မှာတော့မြန်မာနိုင်ငံပြည်ထောင်စုလွှတ်တော်နိုင်ကသူရဦးရွှေမနဲ့တွေ့ဆုံဝင်မြန်ချက်ကိုရှုစားရမှာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ23ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190ရောနေပြီးတော့လဲတိုးချိတ်ဖန်ယူနာစနိုင်ပါတယ်ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍ၊ဒုသဆုံးလင်အမေရိကန်တခွင်နဲ့သိပ်ပန်တဲ့နည်းပညာကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးရမှာပါ။ဒီကနေ့သိပ်ပန်တဲ့နည်းပညာကဏ္ဍမှာတော့
ပထမဆုံးအနေနဲ့ပြောလို့ရတာကတော့ဥပမာအသက်ရှူတဲ့အခါမှာဘယ်လိုနေတယ်လဲပေါ့။အခုဆိုရင်ကားတွေလည်းအများကြီးရှိတယ်။နောက်ပြီးတော့အိမ်တိုင်းမှာလည်းလမ်းတိုင်းလမ်းတိုင်းဆိုလို့ပေါ့လေမိရမလားတ
ော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအင်ဂျင်နီယာဒေါ်အေအေကြည်ပါရှင်ဒီအကြောင်းကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးသုတဆုံးလင်အမေရိကန်တခွင်ကိုတင်ဆက်ပါမယ်နိုဝင်ဘာလ29ရက်နေ့ဟာဂျေဇူရော်နေဖြစ်တာကြောင့်ရက်ဝဲကိုရောက်နေကြတဲ့သူတွေဟာမိသားစုတွေရှိရာကိုပြန်လာကြပြီးဝိုင်းဖွဲ့စုံစည်းကြရရဖြစ်ပါတယ်အမျိုးသားအလတ်ရက်အဖြစ်လည်းဒီကနေ့ကိုသတ်မှတ်ထားတာပါအခုတပတ်သုတဆုံးလင်အမေရိကန်တခွင်မှာဂျေဇူရော်နေအကြောင်းကိုကောင်းအောင်ကမှခွာညိုနဲ့အတူတင်ပြထားပါရရှင်
နောက်ပတ်ကြာသပတေးနေ့ဟာ Thanksgiving Day ကျေးဇူးတော်နေ့ဖြစ်လို့ဒီအကြောင်းကိုတင်ဆက်ပေးကြစို့လားမခွန်ညွေ
ဟုတ်ကဲ့ပါရှင်မိသားစုတွေတငယ်ချင်းမိတ်ဆွေတွေပြန်လဲဆုံတွေ့ပြီးစားကြတောက်ကြလှုပ်ကြတဲ့ပျော်စရာအားလည်းရပေါ့ကိုအောင်အောင်ရေကိုယ့်ရဲ့ဘဝမှာကျေးဇူးတင်စရာကောင်းတာတွေကိုလည်းပြန်ပြောင်းကျေးဇူးတင်ကြတဲ့အတွက်ဒါဟာမင်္ဂလာရှိတဲ့ရက်တည်းရဲ့လို့လည်းပြောနိုင်ပါတယ
်ဟုတ်ပါတယ်ဗျာဒီကျေးဇူးတော်နေ့ကိုနိုင်ငံအားလည်းရဲ့အဖြစ်သတ်မှတ်ထားပြီးမယ်ကျွန်တော်တို့ကတော့ပုံမှန်အလုပ်ပဲဆင်းရမှာပါကျွန်တော်တို့လိုဒီအမေရိကမှာမိသားစုမရှိတဲ့သူတွေကတော့တငယ်ချင်းတွေနဲ့ပဲစုံဖို့ရှိတာပေါ့ဗျာဒါနဲ့ကျေးဇူးတော်နေ့စားတောက်ပွဲတွေမှာပါလိပါဒရှိတဲ့အစားအစာတွေအကြောင်းကိုလည်းပြောပြပါအောင်မခွန်ညို
ကျေးဇူးတော်နေ့ညစာမှာအဓိကပါတာကတော့ကြက်စင်သားပေါ့ကိုအောင်ရေပြီးတော့အစာသွမ်းမုန့် cranberry ဒီနဲ့လှုပ်ထားတဲ့ sauce အာလူးဟင်းသီးဟင်းရွက်နဲ့ရွှေဖြုံသီးမုန့်တွေလည်းပါပါတယ
်ကျွန်တော်လဲကျက်စင်သားကိုသိပ်မကြိုက်ပေမဲ့ကျေးဇူးတော်နေ့မှာတော့စားပြစ်ပါတယ
်ဒါနဲ့ Washington ကကျေးဇူးတော်နေ့အကြောင်းကိုလည်းပြောပြပေးပါအောင်လားကိုအောင
်ဟုတ်ကဲ့ပါ Washington မှာကတော့ဒီကျေးဇူးတော်နေ့အတွက် American သမ္မတကကျက်စင်လှုပ်တဲ့အခမ်းအနားကိုအိမ်ဘီရိုမှာကျင်းပလေးရှိပါတယ်ဗျာ
stuffing. We wish you well. And we're
going to
give
Carlo Lungere Nika, Jesus Roni ma jin pa de Jetson lut pwe akhan na atwin Tamara ga di Jetson ni go atat be lut ya go lut be lai ba bi so bi pyo so ga da wa. Da a pyin American sit tat twin Taiwan than saung nin ja de tat phwa win ni a long go le Jesus saka so ga ba di de. Tu ye tami 2 yaw phit de Malaysia ne Sasha ro 2 u chan yan bi Tamara Obama ga saka pyo ga ba de bya.
ဒါရင်ဘယ်ကအောင်မလဲရှင်အဲ့ဒီနေမှာပဲသမ္မတအိုဘားမားနဲ့မိသားစုဟာသူတို့နှစ်စဉ်ဆောင်ရွက်နေကြဖြစ်တဲ့ဆင်းရဲသားမိသားစုတွေအတွက်အစားအသောက်ဖြန့်ဝေပေးတဲ့နေရာတွေမှာစေတနာဝန်ထမ်းကူညီပေးတာတွေလည်းလုပ်ခဲ့ပါသေးတယ်တက်စ်ကဗန်နေဖြစ်လာတဲ့အကြောင်းကိုလည်းပြောပြပေးပါအောင်လားကိုအောင
်ဟုတ်ကဲ့ပါမခွန်ညိုကြီးဥရောပကနေအမေရိကတိုက်ကိုစပီးရွှေပြောင်းချစ်ချနေထိုင်သူတွေဟာအခု Massachusetts ပြည်နယ် Plymouth မှာ1621ခုနှစ်ကကောက်သစ်စားပွဲအနေနဲ့စတင်ပြီးတော့ကျင်းပခဲ့တာပါအဲ့ဒီနောက်မိုးခေါင်တဲ့အချိန်မှာမိုးရွာသွန်းခဲ့တာကိုကျေးဇူးတင်တဲ့အနေနဲ့1623ခုနှစ်မှာတော့ကျေးဇူးတော်နေ့ဆိုပြီးစတင်ကျင်းပခဲ့ပါတယ်ဗျာ
အစောပိုင်းတော့ကတော့နေရာဒေသမတူပဲကျင်းပခဲ့ကြတာဖြစ်ပြီးရက်တိတိကျကျသတ်မှတ်ပြီးကျင်းပတာမျိုးလည်းမဟုတ်တော့တချို့နေရာတွေမှာကျေးဇူးတော်နေ့ကိုတစ်ချိန်မကတောင်ကျင်းပကြတယ်ဆိုပဲကိုအောင်ရဲ့ဒါကြောင့်1989ခုနှစ်နိုဝင်ဘာလ26ရက်နေ့ကိုကျေးဇူးတော်နေ့ဆိုပြီးအမေရိကန်သမ္မတဂျော့ချ်ဝါရှင်တန်ကသတ်မှတ်ခဲ့ပါတယ်ဒါပေမဲ့တနိုင်ငံလုံးတပြိုင်တည်းကျင်းပတာမျိုးတော့မဖြစ်သေးပါဘူးရှင်
။အဲဒီနောက်ကျေးဇူးတော်နေ့ကိုနိုင်ငံအားလည်းရဲ့အဖြစ်သတ်မှတ်ဖို့ American စာရေးဆရာမဆရာ Joseph Hill ဟာနှစ်30နီးပါးကြာလှုပ်ရှားဆောင်ရွက်ခဲ့ပါတယ်။1863ခုနှစ်မှာတော့ American သမ္မတ Abraham Lincoln ဟာနိုဝင်ဘာလအတွင်းကနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့ပါတယ်ဗျာ။
အဲ့ဒီနောက် 1989 ခုနှစ်မှာအမေရိကန်သမ္မတ George H.W. Bush ကနေစတင်ပြီးကျေးဇူးတော်နေ့မှာကျက်စင်တကောင်ဒါမှမဟုတ်နှကောင်ကိုဘေးမဲ့လှုပ်ပေးတဲ့အစီအစဉ်ကိုစတင်ခဲ့တာအခုထိပါပဲရှင်
ဟုတ်ကဲ့ပါဗျာကျေးဇူးတော်နေဆင်နွှဲကြတာအမေရိကရဲ့ယဉ်ကျေးမှုလည်းဖြစ်တာကြောင့်အားလုံးဆင်နွှဲကြတာမှာကျွန်တော်တို့မြန်မာတွေလည်းပါတာပါဗျာဒီနေ့မှာဘာတွေလုပ်တယ်လဲဆိုတာကိုအင်ဒီယားနာပြည်နယ်4မြို့ကမြန်မာဘာသာစကားနဲ့ယဉ်ကျေးမှုတင်နန်းချောင်းကဦးကျော်သိန်းစုကအခုလိုပြောပြပါတယ
်အမေရိကကိုဆက်ရောက်တဲ့ကလေကျွန်တော်တို့ဆက်ရုံနဲ့မှလုပ်ဖူးတာကိုဆက်ရုံပိုင်ဆိုင်ရနေပြီးတော့ဟိုအဲ့ဒီ Thanksgiving ပေါ့လေအဲ့ဒီချက်ချင်းကိုတို့တို့တစ်ခါလေးပေးလိုက်တော့အိမ်မှာယူသွားပြီးတော့ဟိုချက်ကြလာပေါ့ဗျာဆက်ပြီးတော့မောင်နှမတွေခေါ်ညီကောင်တွေခေါ်အကုန်လုံးစုပေါင်းစားကြတာပေါ့လေဒါဟိုတုန်းကကျွန်တော်ရောက်ခါကြပေါ့လေနောက်ပိုင်းကျတော့အခုနောက်ပိုင်းကျွန်တော်ဒီတက်ကတော်တွေမှာလောက်ကျောင်းတွေမှာလောက်တဲ့ခါကျတော့ကျောင်းမှာမတွေ့ရလဲဆိုတော့ကျွန်တော်တို့လည်းကျောင်းပေါ့လေ North Side ထက်တော့ကျွန်တော်တို့ရှိအကျောင်းဆရာကြီးကချက်နေတဲ့ခါလိုက်တဲ့ခမခလာလိုတဲ့ခါကျတော့ကျောင်းဆရာဆရာမတွေကအားလုံးပေါ့လေအားလုံးလို့ဟာကျွန်တော်တို့ဟိုပေါမို့လို့ကျောင်းမူးလို့တော့ခါဟိုတိုင်းပေါ့ဗျာဟိုအချိုးချင်းရစပေါ့လေဟိုအဲ့လိုဆိုမော်လေအဲ့ကျွန်တော်စုပေါင်းပြီးတော့ယူလာကြပြီးတော့ဟလာဆရာဆရာမရဲ့နာမည်အလိုက်ပေါ့ဗျာအဲ့ဟိုအပူလာအေးလာအဲ့ဒါကိုကျွန်တော်ပေါင်းပြီးတော့ရှားကြတာပေါ့လေ
ကျေးဇူးတော်နေ့စဖြစ်လာတာကလည်းကောက်တဲ့စားပွဲကနေဖြစ်လာတာပါဆိုတော့ကျွန်တော်တို့မြန်မာတွေမှာကောက်ရိတ်သိမ်းတယ်ဆိုတဲ့တလေကလည်းရှိပြီးသားဖြစ်တာကြောင့်ဒီကျေးဇူးတော်နေ့ကိုဆင်နွှဲပစ်တာလို့ဦးကျော်သိန်းစုကအခုလိုဆက်ပြောပြပါသေးတယ
်မြန်မာနိုင်ငံမှာလည်းရှိပါတယ်ထိုင်းမှာလည်းရှိတယ်ဗျကျွန်တော်တို့မစ်ဆင်ကောက်ဆိုင်တဲ့ဆိုရင်စပြီးတော့ဟလာအစားနဲ့အဆုံးမတစ်နေ့လုံးမှာဝိုင်းဝန်းပြီးတော့ကြိုးစားခဲ့တဲ့လူတွေအားလုံးကိုပြန်လည်ပြီးတော့ကျေးဇူးဆက်တဲ့အနေနဲ့သူကလုပ်တဲ့သဘောမျိုးပေါ့ဗျာဒီနေ့ကမှတော့အဲ့ဒီနည်းနဲ့ပဲသူတို့လုပ်ကြတာပေါ့ဗျာသူတို့ကျွန်တော်မြန်မာတယောက်အနေနဲ့ကတော့ဒါတောင်းတော့ဟိုအလေးချိန်ပဲလေ
ကျေးဇူးတော်နေ့မှာဘာသာရေးဝိပုစုတောင်းမှုတွေကိုလည်းအမေရိကန်နိုင်ငံအဝန်းစုဝေးပြုလုပ်ကြသလိုအမေရိကန်ဘောလုံးပွဲတွေကြည်တာအပြင်တခြားစေတနာဝန်ထမ်းအလုပ်တွေကိုလည်းလုပ်တတ်ကြပါတယ်ကျေးဇူးတော်နေ့မှာအလှပြစီတန်းလမ်းလျှောက်ပွဲလှုပ်တာမှာတော့နယူးယောက်ကအဝတ်ထည်နဲ့ကုန်ပစ္စည်းမျိုးစုံအယောင်ကုမ္ပဏီကြီးဖြစ်တဲ့ Macy's ကုန်တိုက်ရှိမှာကျင်းပတဲ့ပရိတ်ကတော့အကြီးကျယ်ဆုံးလို့ပြောရမှာပါ။အဲဒီပရိတ်မှာ Snoopy ခွေးရုပ်ကြီးနဲ့တခြားနာမည်ကျော်ကတ်တွန်းရုပ်ပုံမိုးပြံပူပေါင်းကြီးတွေမိုးရံထက်လှလှပပဝဲပြန်နေတာကိုလည်းတွေ့နိုင်ပါတယ်ရှင်
။ဟုတ်ပါတယ်ဗျာ။ကျွန်တော်တော့ Macy Parade ကိုနှစ်တိုင်း TV မှာတွေ့နေပေမဲ့သွားတော့မကြည့်ဖြစ်ပါဘူး။ဒါနဲ့ကျေးဇူးတော်နေ့နဲ့တစ်ဆက်တည်းတွဲလျက်လူတွေသိကြတာကတော့ Black Friday ပါ။နောက်တည့်ရက်တောက်ကြနေ့ကို Black Friday အဖြစ်သတ်မှတ်ထားပြီးအဲ့ဒီနေ့မှာကုန်တိုက်တွေကပစ္စည်းဝယ်သူတွေအတွက်အထူးဈေးချပေးထားတာကြောင့်ဈေးဝယ်သူတွေနဲ့စီကားနေတာပါ။ 4A မြို့ကကိုဇော်နိုင်ဝင်းဟန်ကသူဈေးဝယ်ခဲ့တဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေဗျာ
။ကျန်ခဲ့တဲ့နေ့ကကျွန်တော်တို့ဒီ Black Friday မှာရထားတယ်ကျွန်တော်တို့အိမ်မှာကွန်ပျူတာလိုချင်တယ်ပေါ့နော်အဓိကကွန်ပျူတာလိုချင်တာရဲ့နောက် TV သလုံးသွေဝယ်ချင်တာနဲ့ရည်ပြီးတော့အဓိကလိုက်ရှာလိုက်တဲ့အခါမှာကျွန်တော်တို့ဥစ္စာ Black Friday ကတည်သက်တာတော့ဘာကြောင့်လဲဆိုတော့ပုံမှန်ဈေးတဲ့200လောက်กว่าတယ်ကွာ
ဒီ Black Friday ဟာ November December အလတ်ရဲ့ဈေးဝယ်တဲ့ရာသီရဲ့အစလို့လည်းပြောကြပါတယ်ဒီလိုရက်မျိုးမှာအထူးဈေးချပေးတာဖြစ်လို့ပစ္စည်းအကန့်အသတ်နဲ့ရောင်းချပေးတာပါဒီအတွက်ကုန်တိုက်တွေမနဲ့စောစောမဖွင့်ခင်မှာကိုကအရှိဆုံးကနေပြီးတော့နေရာဥထားနိုင်ရင်တော့ဈေးသက်သာတဲ့ပစ္စည်းတွေကိုဝယ်ဖို့အခွင့်အရေးပိုရတာပေါ့ရှင်ကိုဇော်နိုင်ဝင်းဟန်ကပဲသူ့ရဲ့အတွေ့အကြုံတွေကိုအခုလိုဆက်ပြောပြပါတယ
်ချောညာကတော့အရင်ဆုံးကြိုထွက်ထားတာပေါ့နော်ဘယ်ပစ္စည်းကဘယ်လောက်ဈေးနှုန်းနဲ့ဈေးရှော့မယ်ဆိုတာအဲ့ဒါအရင်ဆုံးကြည့်ကြည့်ပြီးတော့အဲ့ဒီဝေါ်မမသူ့ line နဲ့သူပေါ့နော်ကျွန်တော် TV လိုချင်တဲ့ TV line မှာသွားပြီးတန်းစီတယ်တန်းစီတဲ့အခါမှာဘယ်ချက်လောက်သွားလဲဆိုတော့သူတို့ကအမှန်တော့မှ၄နာရီစရောင်းမယ်လို့သတ်မှတ်ထားရင်ကျွန်တော်တို့ကအဲဒီမှာ၂နာရီညာ၂နာရီမနေ့၂နာရီလောက်ခရဲက၂နာရီ၃နာရီလောက်ခရဲရောက်အောင်တန်းစီနေပြီးတော့ထိုင်ဆောင်နေရတယ်အခု system ကပြောင်းသွားတော့အရင်တော့ကတော့မသိတဲ့လူတွေကတော့မသိဘူးခင်ဗျကျွန်တော်လည်းအဲဒါမှာတယောက်ကထိုင်ကုန်နေယူလာတော့မင်းတို့ဒီထိုင်ကုန်နေအိမ်ကယူလာတာလားလို့မေးတဲ့အခါမှာအိမ်ကယူလာတာမဟုတ်ဘူးဟိုမှာရောင်းတဲ့နေရာမှာယူပြီးထိုင်ခွင့်ရှိတယ်လို့ပြောတယ်တဲ့အဲဒါနဲ့ကျွန်တော်တို့အဲဒါနဲ့အေးစေးလေးထိုင်ပြီးတော့ဆောင်ရတော့တာပေါ့နော်အရင်တော့လိုပြင်မမတက်ရတဲ့ကျမ်းမြင့်မလည်းထိုင်စရာမလိုဘူ
းကဲကျွန်တော်တို့ဒီတစ်ပတ်သုတဆောင်လင်အမေရိကန်တခွင်ဟာကျေးဇူးတော်နေ့အထိမ်းအမှတ်အစီအစဉ်ဖြစ်တဲ့အတွက်သောတာရှင်တွေနဲ့ဒီအစီအစဉ်ကိုအခုတောက်လျှောက်ကူညီပေးနေတဲ့မကွာမျိုးကိုကျွန်တော်ကကျေးဇူးအထူးတင်ရှိကြောင်းပြောပြရစီဗျာ
ကောင်းပါပြီကိုအောင်ရေကျမကလည်းကျမတို့ပြည်သက်တွေအတွက်အခုလိုအကူအညီပေးခွင့်ရတဲ့အပေါ်မှာအထူးပဲကျေးဇူးတင်ပါတယ်ရှင်
ပေါ်အောင်နဲ့မခွန်ညိုတို့တင်ဆက်တဲ့တိတ်ပံနဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်ဒီတစ်ပတ်တိတ်ပံနဲ့နီးပညာအစီအစဉ်မှာတော့လေထုညဉ့်ညံ့မှုအကြောင်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအင်ဂျင်နီယာဒေါ်အေးအေးကြီးကိုဒေါခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါရရှင်
ီတစ်ပတ်တော့မြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုပြဿနာနဲ့ပတ်သက်ပြီးသဘာဝဝန်ကျင်ထိန်းသိမ်းရေးဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကပြောပြပေးမှာပါ။အင်းနီဂျန်တရုတ်နိုင်ငံဘေကျင်းမြို့တော်ဟာလေထုညဉ့်ဉန်းမှုနဲ့နာမည်ကြီးတဲ့မြို့ကြီးတစ်မြို့ပါ။အာရှပစိဖိတ်ဒေသရင်းခေါင်းဆောင်တွေစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ထိပ်သီးအစည်းအဝေးလာကြမယ်ဆိုတော့တရုတ်အစိုးရကမီးခိုးမြူတွေဆိုင်နေလေရှိတဲ့ကောင်းကင်ကိုကြည်လင်စေဖို့အတွက်ဆိုင်ရုံတွေကိုပိတ်ခိုင်းကားသွားလာကန့်သက်ခိုင်းတဲ့အပြင်မြို့ဆင်ချေဘုံဒေသတွေမှာအေးရန်ကဲနေပေမဲ့ထင်းမိမတုံးရလို့ကန့်သက်တာတွေနဲ့ကွယ်လွန်သူတွေအတွက်ရည်စူးပြီးအဝတ်ထည်တွေပစ္စည်းတွေကိုမီးရှို့တဲ့ထုံးစံကိုပါတားမြစ်ခဲ့တာပါ။ဒါကြောင့်လေထုညဉ့်ဉန်းမှုကိုမျက်ဝါးထင်ထင်မြင်သာစေတဲ့မီးခိုးမြူတွေဆိုင်းစေတာဟာလူသားတွေရဲ့လုပ်ရဆိုတာသိသာပါတယ်။မြန်မာနိုင်ငံမှာရောလူရည်အထူးထက်ဆုံးရန်ကုန်မြို့ရဲ့အနေအထားကိုကြည့်အောင်ပါ။
ဟိုရန်ကုန်ပဲဖြူဆိုင်ပြီးပြောမယ်ဆိုရင်တော့ရန်ကုန်မှာအဓိကတွေ့နေရတာလေတုပေါ့ရှင်လေတုကအမတန်ပဲကားတွေကလည်းများလာတယ်လူတွေကလည်းများလာတယ်အဆောက်အုံတွေကလည်းအကုန်လုံးပဲမြင့်တဲ့ဟာတွေကိုအဆောက်တဲ့ခါမှာလေလန်းချောင်းကိုလည်းအမျိုးမျိုးပြောင်းလဲစေတယ်နောက်ရန်ကုန်ကလည်းဒေသရှိတဲ့နေရာလည်းဖြစ်တယ်ရန်ကုန်မှာဆိုလို့ရှိရင်လည်းစက်ရုံအလုံးရုံတွေကလည်းအများကြီးပတ်ပတ်လည်းရှိပါတယ်ရှင်ဆိုတော့အဲ့ရထွက်တည်တဲ့ဆေးရုံကမိခိုးတွေညဉ့်ဉန်းနေရလဲဖြစ်တယ်ဆိုတော့လေထုပြဿနာကလည်းအမတန်ပဲဆိုးပါတယ
်ဒီလေထုညဉ့်ဉန်းမှုပြဿနာဟာဘယ်တိုင်းတာထိဆိုးဝါးနေတာပါလဲ
တိုင်းတာလို့ကတော့ကနန်းအနေနဲ့မရှိတော့လေတကယ်လူတွေရဲ့ခံစားမှုပေါ့နော်ဥပမာအဓိကအတိုင်းတာကတော့ကျန်းမာရေးနဲ့တိုင်းတာလို့ရပါတယ်ဘာလို့လဲဆိုတော့တဘာဝပတ်ဝန်းကျင်တွေဟိုထိန်းသိမ်းဆောင်ရှောက်မှုဆိုတာသူ့ရဲ့အဓိကရည်ရွယ်ချက်ကတော့လူတွေကျန်းမာရေးကိုမထိခိုက်အောင်ကာကွယ်ပေးတဲ့သဘောပါအဲ့တော့တကယ်ထိခိုက်လာမခိလိုက်ပါဆိုတော့လူတွေရဲ့ခံစားနေရတဲ့ပြောလို့ရပါတယ်ပထမဆုံးအနေနဲ့ပြောလို့ရတာကတော့ဥပမာအသက်ရှူတဲ့အခါမှာဘယ်လိုနေတယ်လဲပေါ့အခုဆိုရင်ကားတွေလည်းအများကြီးရှိတယ်နောက်ပြီးတော့အိမ်တိုင်းမှာလည်းလမ်းတိုင်းဆိုလို့တော့လေမီးရမလာတော့ဂျန်နရေတာတွေကအများကြီးပဲအဲ့တော့ဒီဂျန်နရေတာတွေကထွက်တဲ့ဒေရုညဉ့်ဉန်းစီရဲ့ဒါအများကြီးရှိပါတယ်သူတို့တွေ့လို့ရပါတယ်ဒါတွေမကသေးဘူးလူတွေမှလည်းယောဂအမျိုးမျိုးရင်ကျက်တာနောက်ဆုံးတွေးတဲ့မှာအောက်ဆီဂျင်နည်းသွားတာအစအကုန်ပေါ့လေမိခိုးတွေရှူနေရတဲ့ဟာလေအဲ့ဒါတွေကတော့လက်တွေ့အမှန်ပါပဲ
မြန်မာနိုင်ငံမှာလေထုညဉ့်ဉန်းမှုရှိနေတယ်ဆိုတာပညာရှင်တွေကသိကြပေမဲ့အတိအကျထုတ်ဖော်ပြောနိုင်တာမျိုးမရှိသေးပါဘူ
းပမာပြည်မှာကျွန်မသိတဲ့လောက်ပြောရမယ်ဆိုရင်တော့လေထုညဉ့်ဉန်းမှုကိုအတိအကျအခိုင်အမာတိုင်းတာဖို့ကျိုးစားတာတော့ရှိခဲ့ပါတယ်တကယ်ပဲခိုင်ခိုင်မာမာနဲ့ဝန်ကြီးဌာနကနေပြီးတော့ဗမာပြည်ရဲ့ဒီဥပမာဆိုတော့ရန်ကုန်မြို့ရဲ့လေထုညဉ့်ဉန်းတာဟာဒီလောက်ရှိနေပါပြီဆိုတော့ဟောထုတ်ပြီးမပြောနိုင်ပါဘူးမပြောနိုင်သေးတာလဲကျွန်မသိတဲ့လောက်ဆိုရင်တိုင်းတာမှုလုပ်တဲ့အခါမှာမအောင်မြင်တာတွေလည်းရှိတယ်မအောင်မြင်တာဆိုတော့လည်းငွေရေးကြေးနဲ့မအောင်မြင်တာလည်းပါတယ်ပစ္စည်းကိရိယာမရှိတာအတကြောင်းတဲ့လူလည်းနည်းတယ်နောက်ပြီးဒီလေထုတိုင်းတာတယ်ဆိုတော့လည်းတခုရှိရလေဒီတနေရာတွေကိုတိုင်းတာလို့မရဘူးဒီမှာဆိုလို့ရှိရင်တိုင်းတာတဲ့စခန်းတွေကသူတို့ကပိုက်ကွန်ချတယ်လို့ပဲချထားတယ်တနေရာကိုတိုင်းတော့မယ်ဆိုရင်သူ့ရဲ့ area လိုက်ပြီးဒီ area မှာဆိုရင်တော့ဘလောက်စခန်းတွေရှိတယ်နဲ့ဆိုတာအင်းနဲ့အားနဲ့ပေါ့နော်တိုင်းရပါတယ်တနေရာတွေတိုင်းလို့မရပါဘူးအဲ့လိုလုပ်မယ်မို့အားလဲမရှိတဲ့ခါကျတော့ data မရှိဘူးညဉ့်ဉန်းတယ်လို့ပဲတည်တယ်ဘလောက်ညဉ့်ဉန်းနေလဲဆိုတာလည်းမပြောနိုင်ဘူးအဲ့လိုဖြစ်နေပါတယ်ရှင်
ဒီလေထုညဉ့်ဉန်းမှုအတွက်လှုပ်ဆောင်တင်တာတွေကဘာတွေပါလဲ
ဒီလေထုညဉ့်ဉန်းမှုကိုတိအောင်ပေါ့ဘလောက်ညဉ့်ဉန်းဆိုတိအောင်တိုင်းတာမှုတွေကိုအစိုးရအနေနဲ့ဘယ်အချိန်မှာဘလို့စီမံကိန်းနဲ့ဘာလုပ်မယ်ဆိုရက် plan ရှိပြီလားအဲ့ plan မရှိသေးဘူးဆိုရင်လည်းချက်ချင်းအမြန်ဆုံးလုပ်တင်တယ်အဲ့လို plan လုပ်နေတဲ့အချိန်ကြောတင်မှလည်းတစ်ခါကနေပြီးတော့အုပ်ချုပ်ရေးပိုင်းအနေနဲ့ပေါ့နော်ရှိတဲ့မြတ်ရှိရင်းစွဲလေထုညဉ့်ဉန်းဖြစ်စေတဲ့ပစ္စည်းတို့ပေါ့နော်လုပ်ငန်းရပ်တို့လုပ်ငန်းတွေဖြစ်ဖြစ်အဲ့ဒါတွေကိုစည်ရင်းစရာကောက်တယ်စည်ရင်းစရာကောက်တဲ့အခါမှာဘေးဒေသမှာဘလောက်ရှိရဲပါလို့ဆိုရက်ွက်လိုက်ကိုကောက်ရမယ် air pollution ကနေရာဒေသနဲ့ဆိုင်တယ်ပထဝီဒေသအနေထားနဲ့ထိုင်တော့ဒီမြို့မှာဒီရက်ွက်မှာဘလောက်သူစည်ရင်းပြုစုရမယ်နေရာဒေသကိုလိုက်ပြီးတော့စည်ရင်းပြုစုတပြီလုံးမယ်အထူးသဖြင့်စားဖို့နေရာကဘယ်ကစားမလဲဆိုလူနေနေရာမဟုတ်ဘူးစားဖို့နေရာတွေကစီပွားရေးဇုံကစားမယ
်စီပွားရေးအဓိကလောက်ကိုင်းတဲ့ဇုံကနေစတင်တင်နေဆိုပေမဲ့လူနေရက်ွက်တွေအတွက်လဲဇုံတွေတတ်မှတ်ပေးရမှာဖြစ်ပါတယ
်အစိုးရအနေနဲ့ air pollution နဲ့ပတ်သက်ပြီးတော့ဇုံတွေပေါ့တတ်မှတ်တယ်နော်ဘာလဲဆိုတော့အဝင်းအဝိုင်းချလိုက်တာပဲဥပမာဆိုတော့မြေပုံပေါ်မှာ grid တွေချတဲ့သဘောပဲအကွက်ရိုက်တယ်လို့ပဲစိတ်ကူးထဲမှာ air pollution နဲ့ပတ်သက်ပြီးအကွက်ရိုက်ရမယ်အ ခွက်ကပါလဲဆိုဒီရန်ကုန်ဆိုရင်ရန်ကုန်မှာရှိတဲ့ကြီးမနိုင်အလုံးပိုင်းအဲ့ဒါကြီးအကုန်လုံးကို air pollution zone number 1လို့သတ်မှတ်ထားတယ်ဆိုရင်အဲ့ဒါနာမည်ပဲဆိုလို့တဘောကဘာလို့သတ်မှတ်ထားတာလဲဆိုတော့တကယ်လို့စီးရင်ကောက်တဲ့ခါမှာဒီညဉ့်ညမ်းစီတော့ပစ္စည်းတော့မဟုတ်အလုံးငန်းကဇုံ1မှာရှိတာလားဇုံ2မှာရှိတာလားဆိုတော့သိရမယ်တကယ်လို့ဇုံ1တွေမှာများနေလို့ရှိရင်တိတ်များနေဟေ့ဇုံ1တွေကတိတ်များပြီဇုံ1မလုံးနဲ့ဇုံ2ကိုသွားဆိုပြီးတော့ဒီအိမ်ဆောက်တော်လိုပဲခွဲလို့ရအောင်ဇုံသတ်မှတ်ရမယ်အဲ့ဒီဇုံတွေရှိလို့ရှိရင်အဲ့ဒါကိုပါမစ်လောက်ရမယ်ပါမစ်ဆိုတော့အနည်းဆုံးမှတ်ပုံလေးတော့တင်ထားရမယ်ကျွန်တော်တို့မှာဒီလုပ်ငန်းရှိပါတယ်ဆိုတာဒီလုပ်ငန်းရှိပြီးဒီလုပ်ငန်းက air pollution ဖြစ်စေတော့အရာ1နှစ်3ပေါ့နော်အဲ့ဒါကိုထုတ်နေပါတယ်ဆိုတာအမှတ်ပုံလေးတင်တင်နော်ဘယ်လောက်ထုတ်တယ်ဆိုတာမသိတာတောင်မှဘယ်တန်းငွေတော့ထွက်နေပါပြီဆိုတာလေးတော့တင်တင်နော်အမှတ်ပုံတင်ထားရမယ်ကား license လုပ်ထားတယ်လို့ပေါ့
လေးလူညဉ့်ညမ်းစီတဲ့ပစ္စည်းထုတ်လုပ်နိုင်တဲ့လုပ်ငန်းရှင်တွေကိုသဘာဝဝန်ကျင်ဆိုင်ရာအသိကျွဲဖို့အတွက်တွေ့ဆုံဆွေးနွေးမှုကလည်းအရေးပါပါတယ်
အဲ့ဒီလူတွေနဲ့တတ်နိုင်လို့ရှိရင်ဆွေးနွေးပွဲလေးတစ်ခုလုပ်ပါလုပ်ပြီးလို့ရှိရင်ဒီလူတွေကိုနောက်နှစ်ဘလို့ရှေ့ဆက်ပြီးတော့ air pollution နည်းသွားအောင်အစိုးရအနေနဲ့ဘလို့စီမင်းမျိုးချကျင်တယ်ဒီလုပ်ငန်းရှင်ပိုင်းကလည်းဘလို့အခက်အခဲရှိတယ်ဆိုတာနှီးနှောင်းပွဲလေးနည်းနည်းလုပ်တယ်လုပ်တင်ပြီးတော့နှစ်ဦးနှစ်ဖက်လည်းသဘောကျမယ်နောက်ပြီးတော့ international guideline အနေနဲ့လည်းညီရယ်အဓိကကတော့အုပ်ချုပ်တဲ့အစိုးရပဲဖြစ်ဖြစ်လုပ်ငန်းရှင်ပဲဖြစ်ဖြစ်အဓိကကပြည်သူပြည်သားတွေရဲ့ကျမ်းမာရေးမထိခိုက်ဖို့အဲ့ဒါအရေးကြီးဆုံးပဲကျမ်းမာရေးမထိခိုက်ဖို့ကဘာချမှတ်ထားတဲ့စံချိန်စံနှုန်းနှစ်နှုန်းရှိအဲ့စံချိန်စံနှုန်းထဲမှာပမာပြည်နဲ့တင့်တော်မဲ့ဟာတစ်ခုပေါ့နော်တစ်ခုတည်းမပေါ့ဘူးစံနေရအများကြီးရှိတယ်အဲ့ဒါကိုအဓိကကြတဲ့ target နှစ်ခုလောက်ပေါ့လုပ်ပြီးလုပ်တဲ့နဲ့အသေးရပဲစဖို့လို့လေအကြီးစဖို့လေအသေးကိုစပြီးတော့မှတစ်ချီတစ်ချီနေရာလေးတွေချက်သွား
တဘာဝဝင်းချင်ထင်းနေအင်ဂျင်နီယာဒေါ်အေးအေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော
်သိပ္ပံနဲ့ဤပညာကဏ္ဍဝနာဆင်ခဲ့ရပါရှင်အခုနောက်ဆုံးနားဆင်ကြမှာတော့အမျိုးသမီးကဏ္ဍပါ Robert Memorial Foundation အစီအစဉ်နဲ့ American ပြည်ထောင်စု Washington မြို့တော်မှာခေတ္တရောက်နေတဲ့မဆော်ရတနာဟင်းဟာစီးပွားရေးပညာတော်သင်ဆုနဲ့မြန်မာနိုင်ငံကရောက်ရှိနေတဲ့3ဦးနဲ့2ဦးဖြစ်ပါတယ်သူ့ရဲ့မြန်မာနိုင်ငံကစီးပွားရေးပညာစီပွားရေးအတွေ့အကြုံနဲ့ပတ်သက်လို့ဒေါ်လာတန်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါရယ် You can bend but never break me cause it only serves to make me more determined to achieve my final goal ဒီတနာအခု Eden Associates fellowship တယ်ပေါ့နော် American ပြည်တော်စုကိုရောက်ရှိနေတယ်ဆိုတော့ဒီ fellowship ကိုလျှောက်တဲ့ပုံစံလေးပေါ့နော်ပြောပြပြီးပါရှင
့်ကျွန်မတို့ဒီ Robert Nathan Association ကပေါ့နော်မနစ်ကစပြီးတော့ဒီမြန်မာနိုင်ငံကပေါ့ Young Economist ဆိုတဲ့ကိုသူကတနည်းကို၂ရက်၂ရက်စီခေါ်ရပေါ့နော်အဲ့မှာကျွန်မတို့ကအရင်ဆုံးဖာလို့ရလဲဆို application process အနေနဲ့ကပထမဆုံးက proposal တင်ရရပေါ့နော် proposal မှာမှသူကအဓိကဒီ proposal ကိုဘယ်လိုမျိုးထည့်ပြီးရေးစီစဉ်တာလဲဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီ key issues ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ Washington DC ကိုရောက်တဲ့အခါမှာဘယ်လိုလေ့လာခြင်းလဲဆိုတာမျိုးကိုအဓိကအားဖြင့်ပြောရတာပေါ့နော်ဒီနိုင်ငံသားတိုင်းရဲ့ရင်းနှီးမြှုပ်နှံမှုပေါ့ဆိုတော့နောက်တစ်ခုကကြတော့ small and medium enterprises for a data and LSR ဒီလိုစီးပွားရေးလုပ်ငန်းလေးတွေနဲ့နောက်တစ်ခုကကြတော့မြန်မာနိုင်ငံရဲ့နေရာပိုင်ဆိုင်မှုဆိုင်ရာဥပဒေပေါ့เนาะဆိုတော့ဒီ3ခုကိုအဓိကထားပြီးရော proposal တင်ခဲ့ရပါရှင
်ယတနာဒီစီးပွားရေးဘွဲ့ရလေးဖြစ်တယ်ဆိုတဲ့ခါကျတော့စောစောပြောတဲ့ဒီအဆိုပြုချက
်
3ရက်မှာအဓိကဘယ်ဟာလေ့လာခဲ့လဲရှင်ဒီစီးပွားရေး
ဒီဘာရီတက်ကတော့တည်တည်တချောင်းမှာတော့စီးပွားရေးအထူးပြုမေဂျာဆိုတဲ့အခါကျတော့သင်ရတာကတော့ micro economics နဲ့ macro economics နဲ့ပတ်သက်ပြီးတော့ညှိအလိုက်မှာပေါ့နော်အစစ်အစစ်ပုံပုံကောင်းမွန်နဲ့ဒီ syllabus ကြီးနဲ့သင်ရတာပေါ့ဒါပေမဲ့ဒီ master degree ယူတဲ့အခါမှာကျတော့သူကဒုတိယနှစ်မှာကျမတို့စာရင်းပြုစုရတာပေါ့ရှင်အဲတော့စာရင်းပြုစုတဲ့အခါမှာကျမတင်ခဲ့တဲ့ခေါင်းစဉ်ကတော့မြန်မာနိုင်ငံနဲ့ Vietnam နိုင်ငံမှာရှိတဲ့နိုင်ငံသားတိုင်းရဲ့ရင်းနှီးမြှုပ်နှံမှုဆိုပြီးတော့ဒီ foreign direct investment ကိုအဓိကထားပြီးလုပ်ခဲ့ရပါရှင်
အဲ့ဒီနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဆိုတော့ခုမြန်မာနိုင်ငံကလည်းဒီတကားဖွင့်စပြုလာပြီဆိုတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာပေါ့နော်ဥပဒေသစ်တွေပြဋ္ဌာန်းပြီးတော့နိုင်ငံခြားရဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေလည်းတော်တော်လေးဖိတ်ခေါ်နေတာတွေ့ရပါတယ်လက်ရှိအခြေအနေကိုသုံးသပ်ပြီးပါလားရှင
်ကျွန်မရဲ့ဒီဒီစစ်ခါရဲမှာလုပ်ခဲ့တာကကြတော့မြန်မာနဲ့ဗီယက်နမ်နဲ့ပေါ့အဲ့ထက်မှမှာဥမာမြန်မာနိုင်ငံအကြောင်းပြောရမယ်ဆိုလို့ရှင်မြန်မာနိုင်ငံက1988မှာဒီ open economy ကိုတကားဖွင့်စီပွားရေးပြောင်းနေပေါ့ဗီယက်နမ်ကကြတော့1986လောက်မှာပြောင်းနေဆိုတော့နှစ်နိုင်ငံအချိန်ကတိတ်မကွာလောက်ပေါ့ဆိုတော့ဥမာမြန်မာနိုင်ငံအတွက်ပြောရမယ်ဆိုလို့ရှင်တော့2012ခုနှစ်မှာဒီမှာနိုင်ငံကနိုင်ငံတကာရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးဥပဒေတွေပေါ်လာတဲ့အခါမှာနိုင်ငံတကာကရင်းနှီးမြှုပ်နှံခြင်းတဲ့လူတွေကမြန်မာနိုင်ငံကိုမျိုးစီကြရပေါ့ဆိုတော့အဲ့ခါမှာသူတို့မှအဓိကတွေ့ရတဲ့အခက်အခဲနှစ်ခုရှိရပေါ့နော်ညီသေးနှုံးကြီးကြီးရနောက်တစ်ခုလက်စစ်တအားရရှိမှုတွေကဒီလုပ်ငန်းကြီးရရင်းနှီးမြှုပ်နှံမှုတွေကြီးမားတဲ့အခက်အခဲဖြစ်တယ်ပေါ့အဲ့ခါကျတော့နိုင်ငံမှာလုပ်ဖို့လိုတာကဘာလဲဆိုတော့ဥပမာမြန်မာကရမာဒီလက်စစ်တအားရရှိမှုနဲ့ပတ်သက်ပြီးအစိုးရကဒါအာမခံချက်ကောင်းကောင်းပြနိုင်မယ်ဆိုလို့ရှိရင်ငါတည်းရင်းရုံးနေမှာဝန်လာမှာလေပေါ့နော်
ကျရနာကစီပွားရေးတက္ကသိုလ်ကိုပေါ့နော်တက်ခဲ့ရတယ်ဆိုတဲ့အခါကျတော့စီပွားရေးတက္ကသိုလ်တက်ခဲ့ရတဲ့အတွေ့အကြုံကြီးမျှပြီ
ပထမခုမှာစပြီးတော့ဒီအစဲရန်အောင်တဲ့အခါမှာတက္ကသိုလ်ရွေးမယ်ဆိုတော့ကျွန်မကစီပွားရေးစိတ်ဝင်စားရတော့ကြောင့်မို့စီပွားရေးတက္ကသိုလ်ရှောက်တယ်ပေါ့နော်ဆိုတော့အဲ့မှာကျွန်မစိတ်မကောင်းဖြစ်မိတာတစ်ခုကအခုအရင်တော့ကကြာစီပွားရေးတက္ကသိုလ်ဆိုတာကဒီတကယ်ကိုပေါ့နော်တကယ်လူတော်ရည်လည်းတက်တယ်ပေါ့နောက်ပြီးရခါကျတော့သူကမြို့ထဲမှာတက်ရရင်ဥမာပြီးကျွန်တော်တို့ကျောင်းကရန်ကုန်တက်ကတော့ဝင်းထဲမှာရှိရပေါ့ဆိုတော့အခုကျတော့ကျွန်တော်တို့ကဘယ်မှာသွားတက်ရလဲဆိုတော့ကျောင်းကိုဟိုးရွာသားကြီးမှာသွားတက်ရပါရှင့်အရင်တော့ကကားလမ်းနေမပိတ်ခင်တော့ကအဲ့ဒီကိုသွားလို့ရှင့်တနာကြီးလောက်နဲ့ရောက်တာပေါ့နော်ဆိုတော့မနေ့ sorry တန်9နာရီမှာအတန်းတက်ဖို့ဆိုလို့ကျွန်တော်တို့အိမ်ကနေအနည်းဆုံး9နာရီခွဲလောက်ကစထွက်ရပါရှင့်ဘာလို့လဲဆိုတော့အင်္ဂါစီရဲ့လူတွေဆိုလို့ရှိရင်အနည်းဆုံး5နာရီ15မိနစ်လောက်စောပြီးတော့ကျောင်းကိုရောက်အောင်ပေါ့နော်အိမ်ကထွက်ရပါတယ်ဆိုတော့အဲ့မှာကြာရဲ့အချိန်ရှိအဲ့တော့အသွားပြန်တွက်မယ်ဆိုလို့ရှိရင်2009လောက်ကကြာတာကအသွားပြန်5နာရီလောက်ကြာရပေါ့နော်ဆိုတော့အခုနောက်ပိုင်းခလေးရေးဆိုလို့ရှိရင်ပုံပြီးတနာဖို့ကောင်းတာကအသွားပြန်ဆိုလို့ရှိရင်အခုကားလန့်တအားပိတ်တဲ့အခါကျတော့ဘလောက်သွားရလဲဆိုတော့ကျွန်မကြာရတာအနည်းဆုံး5နာရီခွဲ2နာရီမိသားသွားရပေါ့ဆိုတော့အသွားပြန်ပြတ်တွက်ချင်း4နာရီပေါ့ဒီ4နာရီဆိုတဲ့အချိန်တော့ဒီမှာခုမှလုံနိုင်နိုင်အများကြီးရှိရပေါ့ကျွန်မတို့ဥမာဆိုလို့ရှိရင်6လတင်တဲ့မျိုးလေးပေါ့နော်အဲ့ဒါမျိုးလေးမနက်ပိုင်းစလော့ပြီးသွားတက်မယ်ဆိုလို့ရှိရင် course တစ်ခုပြီးမယ်ပေါ့နော်ဆိုတော့ certificate ကြီးရမယ်ဆိုတော့ဒီအချိန်ကြီးကအရင်အရဟတ်ဖြစ်တယ်ပေါ့နော်ကျောင်းသားတွေအတွက
်အဲ့တော့အခုလို့ပေါ့နော်ဒုက္ခခံပြီးတော့နှစ်နဲ့ချီပြီးတော့တက်ကသူတက်လာပြီးတော့တက်သူကနေပြီးတော့မှဒီစီးပွားရေးဘွဲ့ရလာတဲ့အခါကျတော့တစ်နှစ်တစ်နှစ်ကိုဘွဲ့ရတဲ့ဥကြီးပေါ့နော်ဘယ်လောက်ရှိပြီးတော့ဒီဘွဲ့ရတဲ့လူတွေကရောသူတို့စီးပူးထားတဲ့ပညာအရာပေါ့နော်လုပ်ငန်းခွင်ဝင်တဲ့နေရာမှာအတီးဒီအခြေအနေကဘလို့ရှိပါလဲရှင
်တစ်နှစ်တစ်နှစ်ကိုပေါ့နော်ကျောင်းတက်တဲ့ကျောင်းသားဦးရေစုစုပေါင်းတက်လိုက်မယ်ဆိုလို့ရှင်တော့8000လောက်ရှိရပါတော့ဒါပေမဲ့ဝင်ရတဲ့လူဦးရေနဲ့ကြည့်မယ်ဆိုလို့ရှင်တော့တစ်နှစ်ကိုယာကနန်းနဲ့ချီပြီးရရှိပါရှင်အဲစုစုပေါင်းကျမတို့ဒီကျောင်းမှာကဘာသာ9ဘာသာရှိပါတယ်ကျမရဲ့ပေါ့နော်ကိုတွေးတစ်ခုပြောရမယ်ဆိုလို့ရှင်ကျမတငယ်ချင်းတယောက်ကသူကဘာနဲ့ကျောင်းပြီးလဲဆိုတော့ဖာမစီနဲ့ကျောင်းပြီးပါတယ်ဒါပေမဲ့ကျောင်းပြီးတဲ့အခါကျတော့လှုပ်ရှားတဲ့အခါမှာမလွယ်ဘူးပေါ့အဲ့တော့သူကဘာလုပ်လဲဆိုတော့အဲ့မှာဒီ RCCI ဆိုတဲ့စည်ရင်းကင်တင်တယ်သူကတစ်ခါပြန်တက်ရတာပေါ့နော်နောက်ပြီးတော့စည်ရင်းကင်အလုပ်အမြင်နဲ့အသက်မွေးရပေါ့ဆိုတော့ကျမတို့ဒီစီးပွားရေးတက်ကတူကဘီရဲ့ကျောင်းသားကျောင်းသူဆိုရယ်ဒီလိုပဲပေါ့နော်ဥမာအပြင်ပြောမယ်ဆိုလို့ရှင်ဘီ economics နဲ့ဘီရဲ့ကျောင်းသားကျောင်းသူဆိုတာကသူကစီးပွားရေးနဲ့ပတ်သက်ပြီးမူဝါဒရေးဆွဲရယ်ဆိုတဲ့ဘက်ပေါ့ဒါမျိုးတွေကသူတို့နဲ့ပိုသက်ဆိုင်တာပါဒါပေမဲ့တကယ်တမ်းပွင့်ရတဲ့အခါကျတော့ကိုရထားတဲ့ဘွယ်နဲ့အစဉ်ပြေကိုင်းနေတဲ့အလုပ်ဆိုတာရှာရတာခက်တယ်ရှင်အဲ့လိုဖြစ်တဲ့အခါကျတော့ဘာလို့ရလဲဆိုတော့ဒီ major 9ခုရှိတဲ့ဒီမှာမှာဖေဘာလာနဲ့ပဲကြောင်းပြီးရဲ့ခလီကနောက်ဆုံးတော့ဘယ်ကိုပြန်တက်ကြလဲဆိုတော့ဥမာအပြင်ပြောမယ်ဆိုလို့ရှင် business administration လို့ပါတာမျိုးဆိုင်ရင်းကင်တင်တန်းမှာ oxygen တင်တန်းနေသူတို့ကအပြင်မှာအချိန်ထပ်ပေးပြီးတော့အနည်းဆုံးတစ်နှစ်လောက်ပေါ့ဆိုတော့အချိန်တွေထပ်ပေးပြီးဒီတင်တန်းတွေထပ်တက်ဒါကြီးထပ်တက်ပြီးတော့မှတကယ်လုပ်ငန်းခွင်ဝင်ရတယ်ပေါ့လုပ်ငန်းခွင်ဝင်တဲ့အခါမှာလဲရရလာကကအခြေခံလာကလည်းမျိုးဖြစ်နေတော့3လောက်ပဲရတယ်ပေါ့
နောက်တစ်ခုစိတ်ဝင်စားတာဒီစီးပွားရေးဆိုလို့လေဟိုမြန်မာနိုင်ငံမှာဒီတက္ကသိုလ်ပညာသင်တဲ့နေရာမှာအမျိုးသားတွေနဲ့အမျိုးသမီးတွေကြားပေါ့နော်အမှခေါ်တဲ့နေရာမှာခွဲခြားထားတဲ့အတွေ့အကြုံပေါ့နော်မကျေနပ်တဲ့အစံတွေထွက်ပေါ်လာတာတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းမျှဝေပါလားရှင်
ဒါအများသောပြည်ဒီမြန်မာနိုင်ငံမှာရှိတဲ့များတက်ကတူတော်တော်များများမှာဒီကိစ္စဖြစ်ပါရဲ့ရှင်။ဒါလည်းဆိုအမှတ်ဒီခွဲထားပါပေါ့နော်။ဥပမာအပြင်ပြောရမယ်ဆိုလို့ရှိရင်တော့ main ကလေးအမှတ်ကို 480 490လောက်ထားတဲ့အချိန်မှာယောက်ျားလေးနဲ့ကိုကြာ450လောက်ထားပေးတာမျိုးပေါ့ဆိုတော့အမကျွန်မအတိအကျကကျွန်မကိုနောက်တယ်ရှင်ဘာလဲဆိုတော့အော်စိတ်မညစ်ပါနဲ့တဲ့ဒါကမြန်မာမျိုးသမီးတူကပုံမှုပြီးတော့အမေသားတူတဲ့ပို့ပြီးတော့တော်တဲ့သဘောပေါ့နော်ဆိုတဲ့အခါကျတော့အဲ့လိုလေးပဲဖြစ်သေးပြီးလိုက်ပါလို့ပြောပါအဲ့မှာကျွန်မတကယ်ချင်းတယောက်ကအာဝမ်းနေဖို့ကောင်းတာသူကဘာလဲဆိုတော့သူကအဓိကသူစိတ်ပါဝင်စားတာကသူကစိတ်တက်တူတက်ချင်တာရှင်ဆိုတော့သူစိတ်တက်တူလို့ရှောက်ပါတယ်ရှောက်တဲ့အခါမှာသူကတမက်မဝင်ပါဘူးရှင်ဘာဖြစ်လို့လဲဆိုတော့အမှတ်တမက်နမက်နဲ့ဟိုကတ်ပြီးတော့ပြုတ်တယ်ရှင်အဲ့လိုမျိုးဖြစ်တဲ့အခါကျတော့အရန်နစ်နာပေါ့နော်တကယ်တမ်းကိုဝါဒနာပါရဲ့အလုံးနဲ့ကိုတက်ခဲရတဲ့တက်တူနဲ့ကတခြားစီဆိုတဲ့အခါကျတော့အမှန်တမ်းပြောရလို့ရှင်ဒါနိုင်ငံဖွံ့ဖြိုးတိုးတက်မှုတွေပါတအားထိခိုက်တယ်ပေါ့နော
်ဆိုတော့ယတနာပြောတဲ့ဒီတငယ်ချင်းတယောက်ကပေါ့နော်ဒီစိတ်သက်ကတူတက်ချင်မိမယ်လို့အမှတ်ကတမက်နမက်နဲ့ကတ်ပြုတ်သွားတယ်ဆိုတော့ तू ကအမျိုးသမီးဖြစ်လို့ကတ်ပြုတ်သွားတာအမျိုးသားဖြစ်ရင်တော့သူဝင်ခွင့်ရမယ်တဘောလားရှင
်အမျိုးသားတာဖြစ်မယ်ဆိုလို့ရှင်သူ့မလောက်နဲ့ဆိုလို့ရှင်ဝင်ခွင့်ရတာကမှဥမာရုံးနံပါတ်ကတော့တော်တော်မြင့်မြင့်နေပေါ့နော်ဆိုတော့1 to 100လောက်ဝင်တဲ့အထိကိုရသွားမှာပါရှင်အမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ပြုတ်တယ်ပေါ့သူကအခုဗန်တက်လိုက်ရလဲဆိုမိပညာတက်ကတူပေါ့နောက်တစ်ခုကလေနှုံးလေးကဖတ်ပြီးတော့အရန်တဘောကြရတဲ့ကြပြတူလေးတစ်ခုရှိရပေါ့နော်ဆရာအောင်မင်းရဲ့ကြပြပေါ့ခါတလေကြလို့ရှင်ဒီစိတ်သက်သာကြရပေါ့နော်ចောင်းတက်တဲ့ကာလမှာလေအော်ចောင်းပြီးရင်ပေါ့ကိုယ်နဲ့အစဉ်ကြီးအလုံးမရပါမလားငါပါပါရင်းနဲ့ကိုင်းကြီးအလုံးမရပါမလားအဲနောက်ပြီးတော့ဘလို့စူးစားရောရပါမလားဆိုတဲ့အစဉ်မျိုးဖြစ်တယ်ပေါ့ဆိုတဲ့အခါကြလို့ရှင်အမြင်နဲ့ဒီဟာလေးကိုကျွန်မပြန်ဖတ်လိုက်လို့ရှင်ကျွန်မစိတ်သက်ခွန်အားရပါရှင
်အဲ့ဒီကြပြလေးကိုရွတ်ပြပါလားရှင
်မင်းဒီပညာရေးစနစ်ကြီးကိုမကြိုက်ဘူးဒီစနစ်ကြောင့်ဒီအစိုးရကြောင့်မင်းမကျင်နေဘူးလို့ပြောတယ်အဲ့တော့မင်းပြောင်းနိုင်လားမပြောင်းနိုင်မင်းကမင်းတနည်းနည်းနဲ့တိုးတက်အောင်လုပ်ရမယ်အဖက်နေရမယ်စီးပူးနေရမယ်တစ်ဖက်သားမှရရှိနိုင်တဲ့ပညာရက်ကိုအမြဲမင်းမြန်စီးပူးနေရမယ်အဲ့လိုမှမဟုတ်ပဲမင်းဖတ်တာမင်းဟိုမျိုးသားဒီမျိုးသားဟိုအပြစ်တွေဒီအပြစ်တွေလုပ်နေရင်တော့နောက်ဆုံးတော့မင်းဘဝမင်းပဲနောက်ဆုံးပိတ်ထောက်တန်းကြရုံပဲရှိမယ်ဆိုရက်ဒီစာလေးပေါ့နော်
Cause it only serves to make me more determined. တော်လလတန်ရဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ VOA မြန်မာဌာနမှဦးတန်းလွင်ထွန်းနဲ့သမရဦးသိန်းစိန်နဲ့တွေ့ဆုံမေးမြန်းခန်းကိုစနေနေ့ VOA TV Magazine အစီအစဉ်မှာတင်ဆက်မှာဖြစ်ပြီးတနင်္ဂနွေနေ့ TV Magazine အစီအစဉ်မှာတော့မြန်မာနိုင်ငံပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းနဲ့တွေ့ဆုံမေးမြန်းခန်းကိုရှုစားရမှာဖြစ်ပါတယ်။ VOA Radio အစီအစဉ်မှာဆိုရင်လည်းတနင်္ဂနွေနေ့ညပိုင်း 9:00 အထိအစီအစဉ်မှာသမရဦးသိန်းစိန်နဲ့တွေ့ဆုံမေးမြန်းခန်းကိုရောလွှတ်တော်နာယကသူရဦးရွှေမန်းနဲ့တွေ့ဆုံမေးမြန်းခန်းကိုပါအစားအဆုံးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေ့အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တီဂိန်ထိုက်ကကြေညာပေးပါမယ်။
အမေရိကန်သမ္မတဘရက်အိုဘားမားကနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပြင်ဆင်မဲ့သူ့ရဲ့အမိန့်ကိုလူလူဆိုဝေးထောက်ခံမှုရရှိရတဲ့အတွက်ဒီကနေ့မှလာစပီကာကိုသွားရောက်နေပါတယ်။အမေရိကန်ပြည်တော်စုမှနေထိုင်နေကြတဲ့တရားမဝင်ဆက်တရားဝင်ဆက်ရွက်စရန်အထောက်အထားမရှိသူတွေကိုဌာနေပြန်ပို့မဲ့အရေးခေတ္တရုပ်သိမ်းလိုက်တဲ့လူဝင်မှုကြီးကြပ်ရေးအဓိကကြတဲ့ပြုပြင်ပြောင်းလဲမှုကိုအမေရိကန်သမ္မတဘရက်အိုဘားမားကမနေ့ကသာပြင်းနေကကြေညာလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုရဲ့ထောက်ခံမှုကိုပြသတဲ့အနေနဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒင်ရဲ့ယူကရိန်းနိုင်ငံခီးစဉ်အတွင်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ဝန်ကြီးချုပ်အဆင်နီယက်စင်ယူတို့နှုတ်ဆက်လုံးနဲ့တွေ့ဆုံမှာဖြစ်ပါတယ်။လောလောဆယ်ရုရှားကျောတော်နောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံနေဟာလက်နက်အဖြစ်အသာစီးရနေတဲ့အချိန်ယူကရိန်းစစ်တပ်ကိုအမေရိကန်အနေနဲ့လက်နက်ထောက်ပံ့ပေးရေးပေးသင့်မသင့်သဘောထားကွဲပြားနေချိန်မှာအခုလိုဒုတိယသမ္မတရဲ့ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးအလုံးစုံသဘောတူညီချက်တစ်ခုရဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်နီးကပ်လာတာနဲ့အမျှစစ်ဆာဆွေးနွေးရေးဆက်လုပ်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာဥရောပသမ္မတအရာရှိတွေနဲ့ဆွေးနွေးဖို့ဒီကနေ့မှပဲရစ်မြို့တော်ကိုသွားမှာဖြစ်ပါတယ်။ဒီနေ့အစောပိုင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဗီယက်နာမှာတွေ့ဆုံဆွေးနွေးခဲ့တဲ့အီရန်နိုင်ငံခြားရေးဝန်ကြီးကတော့အီရန်အကြီးအကဲအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့တီဟီရန်ကိုပြန်ဖို့ရှိပါတယ်။သဘောတူညီချက်အတွက်နောက်ဆုံးရက်သတ်မှတ်ထားတဲ့တနင်္လာနေ့အချိန်မီနှစ်ဖက်ကြားသဘောကွဲပြားနေတာကလေးကိုတော့နေသွားအောင်လုပ်နိုင်မှာမဟုတ်ပေဘူးဆိုတဲ့စိုးရိမ်မှုတွေလည်းတိုးပွားနေပါတယ်ရှင်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာပြန့်နှံ့ကူးစက်မှုအဆုံးသတ်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကြေညာလိုက်ပါတယ်။ကွန်ဂိုနိုင်ငံတွင်းမှာအီဘိုလာကူးစက်မှုကြောင့်အနည်းဆုံးလူ49ဦးတို့သေဆုံးခဲ့ရတာပါ။ WHO ကဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာအီဘိုလာကူးစက်ခံရမှုအသစ်တွေ့ပြီးတဲ့နောက်42ရက်ကြာအထိအီဘိုလာကူးစက်မှုမတွေ့တော့ဘူးလို့ပြောပါတယ်ရှင်။
တရင်ချင်းချုပ်ကမတိုင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။တင်ညာအစီအစဉ်ထုတ်လို့ရင်မူကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်။ VOA ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲရနေ9နာရီခွဲထိလိုင်းတိုမီတာ24 30နဲ့40ရောကနေပြီးတော့ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုအားပေးနိုင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကျန်းမာရှင်လန်းပါစေ။ကျွန်မနန်းလာပါရှင်။
This program has come to you from the Voice of America, Washington.